ကဲမင်းညာကအာနာပါနကမ္မထာအကြောင်းပြောနေပါတယ်နော်နမိတ်ပေါ်လာတဲ့အချိန်ခါမှာနမိတ်ရဲ့အယောင်အလင်းကိုလည်းနှလုံးမသွင်းနဲ့အယောင်အလင်းကိုနှလုံးသွင်းခဲ့ရင်ကတိုင်းပဲကုသွားတတ်တယ်နော်အယောင်ကတိုင်းတကယ်အယောင်ကတိုင်းလားဆိုတော့အယောင်ကတိုင်းပြုလို့ရမယ်နမိတ်အမျိုးစားတဲ့မှာဒီအာနာပါနနမိတ်ကလည်းမပါဖြစ်နေပြန်တယ်တစ်ချက်နောက်တစ်ခုသဘာဝလက္ခဏာတမညာလက္ခဏာလည်းနှလုံးမသွင်းရအောင်သဘာဝလက္ခဏာဆိုတာကအဲ့ဒီနမိတ်မှာပဲဖြစ်စေသို့မဟုတ်ပကတိလေးမှာပဲဖြစ်စေတွုံးတယ်တိုးတယ်မာရယ်မာရယ်ကျန်တဲ့လေးတဲ့ယူစီးတယ်ဖွဲ့စီးတယ်ပူတယ်အေးတယ်ထောက်တယ်တွုံးတယ်ဆိုတဲ့ဒီဓာတ်သဘာဝလည်းနှလုံးမသွင်းရအောင်ဓာတ်သဘာဝကိုနှလုံးသွင်းလိုက်ကဓာတ်ကမ္မထံဖြစ်သွားတတ်တဲ့အာနာပါနကမ္မထံမဟုတ်တော့ဘူးသို့သောဓကမထံကဝင်လေထွက်လေတခုတည်းရှိယုံနဲ့လုံရင်ကိစ္စပြီးတဲ့ကမထံမဟုတ်ပါဘူးကရဓကမထံပိုင်းမှာဖွင့်ဆိုထားတဲ့အတိုင်းမိမိရဲ့ရူပကာယတခုလုံးကိုခြုံငုံပြီးဓာကြီးလေးပါးကိုမြင်အောင်ရှုရမယ်လုပ်ငန်းခွင်မျိုးဖြစ်တယ်ဒါကြောင့်တဘာဝလက္ခဏာလည်းနှလုံးမသွင်းနဲ့နောက်တစ်ခုတမညာလက္ခဏာလည်းနှလုံးသွင်းဖို့မလိုဘူးဘာကြောင့်လဲပကတိဝင်လေထွက်လိုက်ဒီပညာသာဖြစ်ပါれပရမအစ်စ်မဟုတ်ဘူးတမင်းရဲ့လက္ခဏာဆိုတာကအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးတော့ရှုပွားသုံးသပ်ခြင်းကိုတမင်းရဲ့လက္ခဏာကိုနှလုံးသွင်းတယ်လို့ခေါ်တယ်ထိုတမင်းရဲ့လက္ခဏာလို့ခေါ်ဆိုအပ်တဲ့ဝိပဿနာဉာဏ်ရဲ့အရှုကအာယုံကယုတ်ပရမတရားနံပရမတရားအကြောင်းတရားအကျိုးတရားတွေဖြစ်ကြပါれပဂတိသောဝိလေထွေလေသည့်ပညာဝိပဿနာဉာဏ်ရဲ့အရှုကအာယုံကပရမဖြစ်တော့ပညာကိုသွားပြီးဝိပဿနာရှုတယ်ဘယ်လိုလဲဝိလေဖြစ်ပြအနိစ္စထွေလေဖြစ်ပြအနိစ္စအဲ့ဒီလိုရှုခဲ့မယ်ဆိုရင်ဘုရားဟောဒေသနာတော်နဲ့ထိတ်တဲ့ဆန့်ကျင်ပဲဖြစ်တဲ့အတွက်ဘုရားဟောဒေသနာတော်ကိုကြောခိုင်းပြီးအိန္ဒြေရရအကုန်သိကရှိရှိနဲ့ငြိမ်ငြိမ်သက်သက်မျက်စိလေးမှိတ်ပြီးထိုင်နေတာနဲ့အတူတူပဲနော်ဒါကြောင့်တမင်းရလက္ခဏာနဲ့ဒီအချိန်ခါမှာနှလုံးသွင်းရမလားမသွင်းရဘူးအလားတူပဲခုလိုနမိတ်ပေါ်လာတဲ့အချိန်ခါမှာလဲဒီနမိတ်မှာလဲမာကျန်လေးယောစီဖက်စီပွေးထော်တွန်းဆိုတဲ့သဘာဝလက္ခဏာကိုလဲနှလုံးမသွင်းနဲ့အနိစ္စဖြစ်ပြအနိစ္စဆိုပြီးတမင်းရလက္ခဏာလဲသွားနှလုံးမသွင်းနဲ့ဘာကြောင့်လဲဒီအာနာပါနနမိတ်ဥက္ကနမိတ်ပရိကမ္မနမိတ်ဥက္ကနမိတ်ပရိဘာကနမိတ်ခေါ်ဆိုအပ်တဲ့ဒီအာနာပါနနမိတ်တွေကလည်းပညာသာဖြစ်ပါတယ်ပရမတ်အစ်စ်မဟုတ်ဘူးပညာတို့မြည်ဒီမှာဝိပဿနာဉာဏ်ရဲ့အရှုကအာယုံမဟုတ်ကြဘူးဒါကြောင့်ဒီပညာကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာမရှုပါနဲ့နော်ဒီတော့ဘာလို့မလဲလို့မေးရင်တော့ဒီကျင်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုံနဲ့မှဘာဝနာစိတ်နစ်မြုပ်နေအောင်သာစူးစူးဆက်ဆက်ရှုပေးပါတနည်းအားဖြင့်ပြောရင်တော့ရေပြည့်ထက်တဲ့ဘံခွက်ထဲမှာကြောက်ခဲလေးတစ်လုံးကိုသွားပြီးနှစ်ထားသလိုဘာဝနာစိတ်ကိုအာနာပါနပရိဘာကနမိတ်အာယုံဆိုတဲ့ဒီအာယုံနဲ့မှနှစ်ထားလိုက်ပါနစ်မြုပ်သွားအောင်နှစ်ထားလိုက်ရဘာကုန်မှနှလုံးမသွင်းနဲ့ဒီနမိတ်ကိုပဲစူးစူးဆက်ဆက်ကြည့်နေရတယ်နှလုံးသွင်းနေရတယ်အဲဒီလိုရှုပါသုံးသပ်ခဲ့ရင်ဘာဝနာစိတ်တည်းဒီအာနာပါနပရိဘာကနမိတ်ခေါ်တဲ့ကြည်လင်တောက်ပါနေတဲ့နမိတ်အာယုန်နဲ့နဲ့ညီဝဆွာကပ်ပြီးတည်သွားမယ်။တဏှာကြီးနှစ်နာရီစသည်ဖြင့်ညီဝဆွာကပ်ပြီးတည်သွားပြီဆိုရင်တော့ထွန်းချင်းခံမှာဝတိဘောနိုင်နေအောင်တော့ပထမလင့်ကျင်အပါရဲ။ဝတိဘောနိုင်နေအောင်လင့်ကျင်တဲ့အပိုင်းမှာရှေးဥစွာအထက်ကရာဆရာတော်များကဇိုင်းငါကိုဆင်ခြင်မှုနဲ့ပါစေ။ဇံဝင်စားမှုများပါစေဆိုပြီးတော့အထုဇအာတိကာမိကပုဂ္ဂိုလ်များကိုညွှန်ကြားချက်တစ်ခုထုတ်ထားပါတယ်။အဲဒါကြောင့်အာနာပါနပရိဘာကနမိတ်အာယုန်နဲ့မှဘာဝနာစိတ်ကထိုင်တိုင်းထိုင်တိုင်းတဏှာကြီးနှစ်နာရီစသည်ဖြင့်နစ်မြုပ်နေပြီဆိုရင်တော့ဇံအစင့်တော့ရောက်တာမှန်းနေ။သို့တော်လည်းအဲ့ဒီအစင့်မှာဝင်စားမှုများပါစေဇံဝင်စားမှုသာများပါစေဇိုင်းကဆင်းခြင်းမှုနည်းပါစေဘာကြောင့်လဲဇိုင်းငါရီကိုပြန်ပြီးတော့ခဏခဏဆင်ခြင်ခဲ့ရင်ထိုယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဝိတဝိစရပိဋိဒုက္ခဧကဂရခေါ်တဲ့ဇိုင်းငါရီကအလွန်ကြမ်းကြမ်းတန်းတန်းထင်ထင်ရှားရှားကြီးလာလာပြီးထင်နေတတ်တယ်။ အဲ့ဒီလိုထင်လာပြီဆိုလို့ရှိရင်တမာတိပြက်ပြက်ပြီးတော့ရရှိပြီးဇံကလျော့ကျသွားတတ်တဲ့သဘောရှိတယ်။ဒါကြောင့်ဇိုင်းကကိုခဏခဏဆင်ခြင်တဲ့လူကအာဓိကမိကအာထုဆပုဂ္ဂိုလ်များမပြုတ်ပါနဲ့ဆိုပြီးတော့တမ်းမြစ်ထားတယ်။ဒီတော့ယောဂီပုဂ္ဂိုလ်ကအ ਨੇ စုံအဖြစ်ဆယ်တိုင်းလောက်ဇက်တိုက်ဒီအာနာပါနပြိပါကနမိတ်အာယုန်နဲ့မှဘာဝနာစိတ်ကိုနစ်မြုပ်ပြီးနေအောင်ရှုဖို့သုံးသပ်ရပါတယ်အဲ့ဒီဆယ်တိုင်းလောက်ပြည့်ပြီဆိုတဲ့အချိန်ခါကျတော့မှကျင့်တတ်ပြီဆိုရင်တော့နောက်ဆုံးအထိုင်ဆိုကြပါစို့တဏှာကြီးလောက်နစ်မြုပ်ပြီတဏှာကြီးလောက်ဇံဝင်စားပြီးတော့ပြီလို့ယူဆတဲ့အချိန်ခါမှာထိုဇံမထပြီးတော့အရိယဝတ္ထုရှိရာနှလုံးအိမ်ဘက်သို့လှမ်းပြီးအလင်းရောင်နဲ့ထိုးဆိုင်ကြည့်ပါထိုအချိန်ခါမှာဝိညာဉ်ပါချာရသမဲနဲ့အလုံးလင်းနေပါလိမ့်မယ်အဲ့ဒီလိုလင်းနေတဲ့အချိန်ခါမှာဒီလင်းရောင်ကြီးစွန့်ရင်အကူကြီးကိုယူပြီးတော့အရိယဝတ္ထုရှိရာဘက်ကိုလှမ်းမြောက်ပြီးစိုက်ကြည့်လိုက်ရင်အလုံးကြည်လင်တော့ပါနေတဲ့မနောဒေါရအမိရနေတဲ့ဘဝင်စိတ်ကလေးကိုတွေ့တတ်ပါတယ်။ဒီဘဝင်စိတ်ကိုလည်းဘုရားရှင်ကိုရတော်တိုင်ကပပဒရမိတံဘိက္ခုစိတ်တံပြိုးပြိုးပြက်တလက်လက်တောက်ပါတော့အယောင်လင်းရှိတယ်ဆိုပြီးတော့ဒီလိုဟောကြားထားပါတယ်။ဘဝင်စိတ်ကအယောင်လင်းရှိတာတော့မဟုတ်ဘူး။ဒီဘဝင်စိတ်ဟာလည်းပြိုးပြိုးပြက်တလက်လက်တောက်ပါနေတဲ့အယောင်လင်းကိုဖြစ်စေနိုင်တဲ့စွမ်းအင်ရှိတယ်လို့ဒီလိုဆိုလိုတာဖြစ်ပါတယ်။ဒီတော့ဒီဘဝင်စိတ်ကိုမနောဒွါရလို့ခေါ်ပါတယ်မနောဒွါရကိုအစွန်ပြုတ်ပြီးတော့ဇာဏတမပတ္တိဝိထိခေါ်တဲ့ဇံဝိထိစိတ်အစဉ်ဇံသောစိတ်အစဉ်တွေကဖြစ်ပေါ်လာရတာဖြစ်တယ်ဒီတော့မနောဒွါရဝိထိကိုအစွန်ပြုတ်ရလို့သာဆိုလိုပါတယ်မနိစ္စပရိစ္ဆဓမိစ္စဥပ္ပိစတိမနောဝိညာဏံဆိုပြီးဘုရားရှင်ဟောကြားထားတဲ့အတိုင်းဒီနေရာမှာအာယုံကဘာအာယုံလဲကြည်လင်တော့ပါနေတဲ့အာနာပါနပဋိဖာကနမိတ်အာယုံဘာအာယုံလဲအာနာပါနပဋိဖာကနမိတ်အာယုံဒါကဓမ္မလို့ခေါ်ပါတယ်နော်ဓမ္မယုံပဲနောက်တစ်ခုကြည်လင်တော့ပါနေတဲ့ဟရိယဝတ္ထုကိုမှီဖြစ်နေတဲ့အင်းရှင်ဘဝင်စိတ်ကမနောဒွါရမနလို့ခေါ်တယ်မနိစ္စပဋိစ္စဓမ္မေစ္စဥပ္ပိစတိမနောဝိညာဏံမနအမိရတဲ့မနောဒွါရကို၎င်းဓမ္မအမိရနေတဲ့ဒီနေရာမှာကြည်လင်တော့ပါနေတဲ့အာနာပါနပြိပါကနမိတ်အာယုံကို၎င်းဒွါရနဲ့အာယုံနှစ်ခုကိုအစွဲပြုတ်ပြီးတော့ဇာနဝိထိဇာနတမပတိဝိထိခေါ်တဲ့ဇံဇောဝိထိစိတ်အစဉ်မနောဒွါရဝိထိဇောစိတ်အစဉ်များဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတာဖြစ်ခြင်းကြောင့်ယောဂီပုဂ္ဂိုလ်ကမနောဒွါရနဲ့ဓမ္မယောအမြင်ရနေတဲ့အာနာပါနပရိဘာကနမိတ်ဒီနှစ်ခုကိုပူတွဲသိသိရတယ်သိသိလိုက်တဲ့အချိန်ခါမှာကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်ကိုပထမခိုင်ကအောင်လေ့ကျင့်ထားပြီးဖြစ်ရတယ်အာနာပါနပရိဘာကနမိတ်အာယုံကိုအာယုံယူပြီးတော့ပထမဇာမဲဆိုကြပါစို့နော်တဏှာရင်ခတ်လို့ဇံဝင်စားပြီးပြီဆိုတဲ့အချိန်ကထိုဇာမတ်ထပြီးတော့လင်းရောင်ကြီးရဲ့အကူကြီးကိုယူပြီးတော့ဘဝင်မနောအကြီးကိုလှမ်းအာယုံယူလိုက်ရင်ဘဝင်မနောအကြီးမှာဒီကြည်လင်တော့ပါနေတဲ့အာနာပါနပြိဘာကနမိတ်အရိတ်ကထင်နေပါတယ်။မှန်တဲ့မှာမျက်နှာရိပ်ထင်တယ်လို့ဘဝင်မနောအကြီးမှန်တဲ့မှာလည်းဒီကြည်လင်တော့ပါနေတဲ့အာနာပါနပြိဘာကနမိတ်အရိတ်ကထင်နေ။ဘုသူတ္တနည်းနည်းလေးသိမရှိသေးတဲ့အကြံမြင့်ဘုသူတ္တနည်းနည်းအားပြောတဲ့ယောဂီတွေကြတော့အာနာပါနပြိပါကနမိတ်နဲ့ဒီဘဝင်အကြီးနဲ့တစ်ဆယ်ထင်းဖြစ်နေတယ်လို့တချို့ဒီလိုထင်တတ်ပါတယ်နော်တစ်ဆယ်ထင်းတော့မဟုတ်ပါဘူးသိတာမှာသို့တော့ဘဝင်မနောအကြီးမှာအာနာပါနပြိပါကနမိတ်ကလာပြီးထင်နေခြင်းသာဖြစ်တယ်အဲဒီလိုထင်လိုက်တဲ့အချိန်ခါမှာကြီးနေတော့ပါနေတဲ့အာနာပါနပြိပါကနမိတ်ကိုအာယုံရဲ့ဒီဘဝင်မနောကြီးကိုအစွဲပြုတ်ပြီးတော့ဇိုင်းကငါးပါးတို့ဖြစ်ပေါ်လာခြင်းဖြစ်တယ်ဝိတဝိสารပိတိဒုက္ခဧကဂ္ဂရာခေါ်တဲ့ဒီဇိုင်းကငါးပါးတွေကဖြစ်ပေါ်လာကြတယ်ဖြစ်ပေါ်လာတဲ့အချိန်ခါကျတော့ဒီဇိုင်းကကိုသိသိချင်းတဲ့ယောဂီပုဂ္ဂိုလ်ကဒီဘဝင်မနောအကြည်နဲ့ဒီကြည်လင်တော့ပါနေတဲ့ပြိပကနမိတ်ကိုပထမပုထွေသိသိပြီးတော့မှဒီဇိုင်းကကိုသိသိရဒီတော့ကြည်လင်တော့ပါနေတဲ့မနောဒွါရလည်းသိသိတတ်ပြီကြည်လင်တော့ပါနေတဲ့အာနာပါနပြိပကနမိတ်လည်းသိသိတတ်ပြီဒီနမိတ်ကလည်းဒီဘဝင်မနောကြီးမှလာထင်ပြီဆိုတာနဲ့ဒီဝိနေဝိဇာရပိဋိဒုက္ခဧကဂရခေါ်တဲ့ဇိုင်းကလေးတွေကဇက်တိုက်ဖြစ်ပေါ်လာတတ်ပါတယ်အဲ့ဒီအချိန်ခါမှာယောဂီကဒီ ဝိတဝိဇရပိဋိဒုက္ခဧကဂရခရဇိုင်းက၅ပါးကိုညံကမထက်မြက်သေးခင်မှာတလုံးစီဆင်ញင်ကြည့်ရတယ်ပိဿဝခဏလို့ခေါ်ပါတယ်ဝိတကိုဆင်ញင်လို့ဝိတကိုခဏရှားရှားသိပြီဆိုရင်ဝိဇရတလုံးတိုးပြီးဆင်ញင်ရတယ်ဝိတဝိဇရနှစ်ခုထင်ရှားပြီဆိုရင်ပိဋိတလုံးတိုးပြီးတော့သုံးလုံးဆင်ញင်ကြည့်ရတယ်သုံးလုံးထင်ရှားရင်၄လုံး၄လုံးထင်ရှားရင်၅လုံးပေါ့ဇိုင်းက၅ခုဇိုင်းက၅ပါးထင်ရှားအောင်သိစီရတယ်ဇိုင်းကငါဘအကျင့်များစွာဇက်တဲ့ဖြစ်နေမှုကိုညာနဲ့ထင်အောင်ထက်ကထက်ကတော့သိသိရတယ်ဘယ်ခါမှလဲတဏှာကြီးခန့်လောက်ဇံဝေစားပြီးတဲ့အချိန်ခါမှသာလိမ့်ကြမှာအကလေးလှမ်းပြီးအာရုံယူလိုက်တဲ့အချိန်ခါမှဒီဇိုင်းကကိုထင်းထင်းရှားရှားပြုံးကနေမတွေ့ရင်တော့ဇံကိုသာပြန်ဝင်စားပါအာနာပါနပရိပါကနမိတ်ကိုအာရုံယူပြီးတော့ဘာဝနာစိတ်ကိုညှဝဆက်ကပ်ပြီးတည်နေအောင်သာကြိုးစားပါဘာဝနာစိတ်ကအာနာပါနပရိဘာကနမိတ်အာယုန်နဲ့မှနှိမ့်မြုပ်သွားပြီဆိုလို့တတော်ကျင်းတဲ့အခါမှာတဖန်ဇာမထပ်ပြီးပြန်ဆင်ញင်ကြည့်ပါအဲ့ဒီလိုထက်ခန့်တက်ခါပြုလုပ်ခဲ့မယ်ဆိုရင်တော့ဒီဇာယင်္ဂလေးတွေကိုဆင်ញင်နိုင်တဲ့စွန့်အင်းတွေပေါ်လာလိမ့်မယ်နော်ဒီတော့ဝိတ္တဝိတ္တဇာရပိဋိဒုက္ခဧကဂရဟောတဲ့ဒီဇာယင်္ဂ၅ပါးဆိုတာကဘာ၄လဲဝိတ္တကကြီးလင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုန်ပေါ်သို့စိတ်ကိုရှေးရှုတင်ပေးခြင်းသဘောဝိဇာရကကြည်လင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံကိုထက်ခန့်တက်ခါသုံးသပ်ဆင်ခြင်နေခြင်းသဘောပိဋိကကြည်လင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံကိုနှစ်သက်နေခြင်းသဘောဒုက္ခကကြည်လင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံဤအရတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကဂရကကြည်လင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံတစ်ခုတည်းဘော၌စိတ်ကြောက်တည်ငြိမ်နေခြင်းသဘောတဲ့ပေါင်းလိုက်တော့ဘယ်နှခုလဲငါကဇာယင်္ဂဘယ်နှပါလဲ၅ပါးအဲ့ဒီဇာယင်္ဂ၅ပါးနဲ့ပြည့်စုံနေတဲ့ဇံကိုပထမဇံဆိုပြီးမြတ်စွာဘုရားကဒီလိုဟောပါတယ်နော်အဲ့ဒီပထမဇံတမာတိကိုလည်းဝတိပေါင်း၅ဌာနိုင်နေအောင်လေ့ကျင့်ဇံကိုဝင်စားခြင်းတဲ့အချိန်ခါမှာအချိန်မရွေးဝင်စားလို့ရအောင်လေ့ကျင့်ဇံမထခြင်းတဲ့အချိန်ခါမှာအချိန်မရွေးထလို့ရအောင်လေ့ကျင့်ရတဏှာကြီးဝင်စားခြင်းတဏှာကြီးဝင်စားလို့ရအောင်လေ့ကျင့်ရတယ်။တမိနစ်ဝင်စားခြင်းတမိနစ်ဝင်စားလို့ရအောင်လေ့ကျင့်ရပါတယ်။ဇာယင်္ဂရီကိုဆင်းခြင်းနေတဲ့ဝိသိကမနောဒရဝိသိဖြစ်ပါတယ်။မနောဒရဝဇန်ဇော9ခြင်းအနည်းအဖြင့်ဖြစ်တတ်ပါတယ်။မနောဒရဝဇန်ဖြင့်လည်းဒီဇာယင်္ဂကိုဆင်းခြင်းလို့ရအောင်ဇော9ခြင်းသောဇောစိတ်တို့ဖြင့်လည်းဒီဇာယင်္ဂရီကိုဆင်းခြင်းလို့ရအောင်ထပ်ခါထပ်ခါလေ့ကျင့်ရတယ်။မနောဒရဝဇံဖြင့်ဆင်ញင်နေတာကိုတော့အာဝဇနာဝတိလို့ခေါ်တယ်ဆင်ញင်နိုင်တဲ့ဇွန့်အင်ကိုနော်မနောဒရဝဇံစိတ်ဖြင့်ဆင်ញင်နိုင်တဲ့ဇွန့်အင်ကိုအာဝဇနာဝတိခေါ်တယ်ဇံဇောဇောစိတ်အစဉ်ဖြင့်ဆင်ញင်နိုင်တဲ့ဇွန့်အင်ကိုပိဿဝခဏဝတိလို့ဒီလိုနှစ်ခုခွဲပြီးခေါ်ထားတယ်အချိန်မြေဝင်စားလို့ရအောင်လက်ကျင့်နိုင်တဲ့ဇွန့်အင်ကတမပိဿနာဝတိအလိုရှိတိုင်းဇံမထနိုင်တဲ့စွန့်အင်ကဘုဒ္ဓနာဝတိတမိနစ်ဝင်စားခြင်းတမိနစ်ဝင်စားလို့ရအောင်တဏှာကြီးဝင်စားခြင်းတဏှာကြီးဝင်စားလို့ရအောင်လက်ကျင်နိုင်တဲ့စွန့်အင်ကအဓိဌာနဝတိလို့ခေါ်ပါတယ်ပေါင်းလိုက်တော့ဝတိဘောဘယ်နှပါလဲ၅ပါးအဲ့ဒီဝတိဘော၅ဌံကန့်တဖိတ်ရအောင်ဒီပထမဇာမန်တက္ကထက်ကတော့ဝင်စားရပါတယ်နော်အဲဒီလောဇန်နေဝိဇာနိုင်တော့ကျင့်တ်ပြီဆိုတဲ့အချိန်ဒုတိယဇန်ကိုကျင့်ရင်တော့ဒီပရမဇန်ဒီနိဗ္ဗာန်ရံသူနဲ့ဤတယ်ဒါကအပြစ်တခုဝိတဝိဇာရပိဋိဒုက္ခဧကခရဝရဇိုင်းကရီတဲ့ကဇိုင်းကကိုပြန်ဆင်ခြင်းပြီးတော့အဲ့ဒီတဲ့ကအတွသဖြင့်ဝိတနဲ့ဝိဇာရနှစ်ခုကိုပြန်ဆင်ခြင်းကြည့်ရဝိတကအာနာပါနပရိဘာကနမိတ်အာယံပေါ်သို့စိတ်ကိုရှေ့ရှုတင်ပင်းနေခြင်းသဘောဝိဇာရကအာနာပါနပရိဘာကနမိတ်အာယုံကိုထက်ခတ်တက်ခတ်သုံးသပ်ဆင်ញင်နေခြင်းသဘောဆိုတော့အဲ့ဒီသဘောနှစ်ခုကိုကွက်ပြီးဆင်ញင်လိုက်တဲ့အခါသူတို့ရဲ့ကြမ်းတမ်းနေတဲ့ယုံကြည်ကြမ်းတမ်းတဲ့သဘောကိုညာနဲ့ထင်အောင်ဆင်ញင်ရတယ်။ဘာကြောင့်သူတို့ကိုယုံကြည်ကြမ်းတမ်းနေလို့ပြောရသလဲဆိုတော့မိမိကသမာဓိစခန်းသမာဓိထရုံနေတဲ့လုပ်ငန်းရပ်ကိုကြိုးစားနေတဲ့ယောဂီသူတော်ကောင်းဖြစ်ပါတယ်။အဲဒီလိုကြိုးစားအထုံနေတဲ့အပိုင်းမှာကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုံပေါ်၌စိတ်ကိုရှေ့ရှုမတရားဖြစ်နေငြိမ့်နေမယ်ဆိုရင်တော့ပုံမကောင်းဘူးလားကောင်းတယ်ရှေ့ရှုတည်နေရတယ်ဆိုတာကစိတ်ရဲ့ကြမ်းတမ်းနဲ့အမှုရာတစ်ခုဖြစ်နေတယ်ဒီကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုံကိုလက်ထက်ခတ်တက်ခတ်သုံးသပ်နေရသုံးသပ်ဆင်ခြင်နေရပြန်တယ်ထက်ခတ်တက်ခတ်မသုံးသပ်ရဖြစ်နေသူ့ဘာသူငြိမ့်ပြီးကတ်သွားမယ်ဆိုရင်တော့ပုံမကောင်းဘူးလား ပုဂ္ဂိုလ်နဲ့ဒီထက်ကတက်ကသုံးသနေရတဲ့သဘောကိုကသိရင်ဉာဏ်နဲ့အမှုရာဓမျိုးဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒီဝိညာဉ်ဝိဇ္ဇာရတို့ရဒီလိုယုံရင်ဉာဏ်နဲ့တဲ့သဘောကိုဉာဏ်နဲ့ထင်လာတဲ့အခါဝိညာဉ်ဝိဇ္ဇာရအကိုအလိုမရှိတဲ့စိတ်ထားဩပြီးတော့ငြိမ်သက်နေတဲ့ပီတိဒုက္ခဧကဂရဟောတဲ့ဇာယံကသုံးပါးရှိနေတဲ့ဒုတိယဇံကိုလှလတောင့်တနေတဲ့စိတ်ထားဖြစ် ပထမဇာအပေါ်၌လူလငှက်ွက်တသက်သက်ရှိနေတဲ့နိဂန္တိတရားကိုကုန်ခန်းစေလို့တဲ့ဥဒိကျဖြင့်ဒီကြည်လင်တော့ဘောနေတဲ့အာနာပါနပြိဘာကနမိတ်အာယုံကိုပဲစိုက်ပြီးကြည့်နေရပါတယ်အဲဒီလိုစိုက်ကြည့်တဲ့အပိုင်းမှကြတော့ဒီအဆင့်ကနေစပြီးတော့မမှတ်ပါနဲ့နော်မှတ်ခင်ရင်ဘာဖြစ်တယ်လဲဝိတ္တနဲ့ဝိဇ္ဇာရတို့ကပြန်ပြန်ပြီးတော့ဝင်လာတတ်တယ်နမူနာလေးတစ်ခုဆိုကြပါစို့နော် ယောဂီသူတော်ကောင်းတွေခုနေကဆိုတဲ့သကလုံးလေးတစ်ခုကိုယွတ်ဆိုခြင်းနဲ့ထားစိတ်ကနေပြီးတော့ကဆိုပြီးယွတ်ဆိုလိုက်ပြီးထားတော့ကဆိုတဲ့သကလုံးကိုယွတ်ဆိုမယ်ဆိုတဲ့ဉာဏ်စီစိတ်ကူးမှုလေးပထမအကျဉ်းဆုံးမဖြစ်ဘူးလားဖြစ်လားအဲ့ဒါကဝိတ္တပဲနော်အဲ့ဒါလောက်နဲ့မကျင်တဲ့သေးဘူးယွတ်ဆိုပြည့်တဲ့အထိတက်လှုံ့ဆော်ပေးနေတဲ့ဝိဇ္ဇာရလည်းမဖြစ်ဘူးလားဖြစ်လား ဝိတ္တကဝိဇ္ဇာရဝစီသင်္ခါရဝိတ္တနဲ့ဝိဇ္ဇာရကဝစီသင်္ခါရခေါ်တဲ့ရုပ်စုံမှုအတန်ကိုဖြစ်စေတယ်အတန်ကိုဖြစ်ပေါ်လာအောင်ပြုပြင်ပေးနေတဲ့တရားဒီပဲတရားလဲဝိတ္တနဲ့ဝိဇ္ဇာရကိုလည်းဒီနေရာမှာဝင်လေထွက်လေဝင်လေထွက်လေဒီလိုပဲမှတ်တယ်ဆိုကြစို့နော်ဝင်လေဆိုတဲ့သကလုံးလေး ထွက်လေဆိုတဲ့သကလုံးလေးကိုဖြစ်ပေါ်လာအောင်ကျန်စီစေကုမှုဝိတ္တကောမရှိဘူးလားရှိတယ်ဒီသကလုံးလေးကိုဖြစ်ပေါ်လာအောင်ထက်ခါထက်ခါဆင်းရှင်နေတဲ့ဝိဇ္ဇာရလည်းမရှိဘူးလားရှိနေတယ်ဝိတ္တဝိဇ္ဇာရကမှတ်နေပြန်ပြန်ဝင်တတ်တယ်ဝိတ္တဝိဇ္ဇာရပြုတ်အောင်မိမိကကြိုးစားအထုတ်တယ်ဝိတ္တဝိဇ္ဇာရကိုပြန်ဝင်လာအောင်လက်တခါမှတ်နေတယ်ဆိုရင်ဒီဝိတ္တဝိဇ္ဇာရကပြုတ်နိုင မှတ်ပါဒီလောက်တော့ဘုန်းကြီးတို့ခွင့်ပြုထားပါတယ်နော်ဒီအစဉ်ကစပြီးတော့မှတ်သားခြင်းဆိုတဲ့လုပ်ငန်းရမလုပ်ပါနဲ့စိုက်တာကြည့်ပါနော်စိုက်ကြည့်နေခဲ့ရင်တော့ဒုနိယဇာကလိုလားတောင့်တနေတဲ့ပုဂ္ဂိုလ်ကပရမဇာအပေါ်မှာလိုလားတတ်မဲ့ငက်ွက်ပြီးတော့တသက်သက်ရှိနေမယ်တသက်သက်ရှိနေမယ်ဆိုရင်တော့ဒုတိယဇာကုနိုင်ပါမလားမကုနိုင်ဘူးတယောက်ကိုလိုချင်ရင်တော့တယောက်ကိုဆွလို့ဖို့တော့မလိုဘူးလားလိုအပ်တယ်နော်ဒါပေမဲ့လောကမှာနှစ်ယောက်ယူထားတာလည်းမရှိဘူးလားအဲဒီပုံစံမျိုးတော့ဒီမှာမရဘူးနော်ဒီမှာကတော့အဲ့ဒါမျိုးမရဘူးတစ်ခွကိုလိုချင်ရင်တော့တစ်ခွကိုတော့ဆွလို့ရမယ်နော်အဲ့ဒါကြောင့်ဒုတိယဇန်အပေါ်၌ဘုံပြီးငြိမ့်တဲ့တရားတစ်ခုအဖြစ်သို့မဟုတ်ပိဋိဒုက္ခဧကဂရခေါ်တဲ့ဇန်ကသုံးပါးရှိတဲ့ဒုတိယဇန်ကိုဘုံပြီးငြိမ့်တဲ့ဘဘောတရားအဖြစ်နှလုံးသွင်းပြီးတော့ပရမဇာအပေါ်၌ငက်ွက်တွေ့တန်နေတဲ့နိဂတိတရားကိုကုန်ခန်းစီလျက်ဒီကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိအာယံကိုပဲစိုက်ပြီးကြည်နေပါကြည်နေခဲ့ရင်ဘာဖြစ်မလဲဝိတဝိဇာရပြုတ်သွားမယ်ဒါကတော့စတုကနီးပြောတာပါပေစင်္ဂဏီမှာတော့ဝိတကိုတတ်တဖြုတ်တယ်ဝိဇာရကိုတတ်တဖြုတ်တယ်ဒါကညံတုံးတဲ့သူတွေအတွက်မြတ်စွာဘုရားဟောထားတဲ့ဒေသနာလို့ဆိုရဲနော်ကဲပြန်ပြီးဖြုတ်တဲ့စနစ်ပဲပြောကြစို့ဝိတ္တနဲ့ဝိဇ္ဇာရပြုတ်သွားပြီပြုတ်သွားရင်ဘာကြမ်းမလဲပီတိဒုက္ခဧကဂတာတဲ့ဇိုင်းက၃ပါးရှိနေတဲ့ဒုတိယဇန်ဆိုက်သွားပြီဆိုက်သွားရင်လည်းဒီဒုတိယဇန်ကိုဝိသီဘော၅ဌာနိုင်နည်းအောင်ထပ်မှန်ပြီးလေ့ကျင့်ရပါတယ်အဲဒီလိုထပ်မှန်လေ့ကျင့်တဲ့အချိန်ခိုင်းမှာအချိန်ခါမှာဒုတိယဇန်ကိုလလုံးနဲ့ကုလို့ရရင်ပထမဇန်မှာခက်ခက်ကြမနေနဲ့တော့မိနစ်ပိုင်းစက္ကန့်ပိုင်းအတွင်းမှာဒုတိယဇန်ကိုကုလို့ရနိုင်အောင်လေ့ကျင့်ထားပါဒုတိယဇံမတဏ္ဍိနှစ်နိုင်စသည်ဖြင့်ဝင်စားလို့လည်းရပြီဝတိဘောငါတံလည်းနိုင်နေအောင်လေ့ကျင့်နှံပြီဆိုရင်တော့တတိယဇံကုလို့ရတယ်။တတိယဇံကဒုက္ခဣကခရခေါ်တဲ့ဇံကနှစ်ပါးရှိတဲ့ဇံဖြစ်ပါတယ်။တတိယဇံကုခြင်းနဲ့သရောကောင်းကဒုတိယဇံရဲ့အပြစ်ကိုပထမမြင်အောင်ကြည့်ရတယ်။တမဘာအပြစ်တွေရှိတယ်ဆိုတော့နံပါတ်၁ကဒုတိယဇံဒီပထမဇံနဲ့နိကတ်တယ်ပရမဇ္ဇန်ဒီနိဗ္ဗာန်ယံသူနဲ့နိဂတ်တယ်လို့ ဒုတိယဇန်တိပထမဇန်ရန်သူနဲ့နိဂံနေတယ်ဘာကြောင့်လဲအချိန်မီပထမဇန်ကိုလွယ်လွယ်နဲ့ပြန်လျှော့ကြနိုင်တဲ့သဘောရှိတယ်ဒါကြောင့်ပထမဇန်ဆိုတဲ့ရန်သူနဲ့နိဂံတဲ့တာကအပြစ်တစ်ခုနောက်တစ်ခုဇိုင်းကပိဋိဒုက္ခဧကဂရခေါ်တဲ့ဇိုင်းက၃ပါးရဲ့ကပိဋိဆိုတဲ့ဇိုင်းကကိုတဖန်ပြန်ပြီးတော့ဆင်ခြင်ကြည့်ပါဆင်ခြင်လိုက်တဲ့အချိန်ကမှဒီပိဋိကနှစ်သက်နေတဲ့သဘောရှင်နေတော့ပါနေတဲ့အာနာပါနပရိဘာကနမိအာယုံကိုနှစ်သက်နေတဲ့သဘောဖြစ်တော့အာယုံတစ်ခုအပေါ်၌နှစ်သက်မြတ်နိုးမှုတွေကသိအကောင်းလာပြီဆိုလို့ရှိရင်ဘာဖြစ်တတ်တယ်လဲစိတ်ဓာတ်ကလေးတွေကလှုပ်ရှားလာတတ်တယ်နော်စိတ်ဓာတ်လှုပ်ရှားမှုတစ်မျိုးဖြစ်တော့ဒီပိဋိတိယုံရင်ကြံ့တန်နေတဲ့စိတ်အမှုရာတစ်မျိုးလည်းဖြစ်နေပြန်တယ်။ဒါကြောင့်ဒီကြံ့တန်နေတဲ့ပိဋိကိုအလိုမရှိတဲ့စိတ်ထားဘူမိငြိမ်သက်နေတဲ့ဒုက္ခဣကခဏကိုတဲ့ဇာင်္ဂနှစ်ပါးရှိတဲ့တတ္တိယဇံကိုလိုလားတောင့်တတဲ့စိတ်ထားဖြင့်ဒုတိယဇံအပေါ်၌လိုလားတတ်မဲ့တသက်သက်ရှိနေခြင်းဤကံတိတရားကိုကုန်ခန်းစေလျက်တတိယဇံတို့ရောက်ရှိခြင်းဟာဒီကျင်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်အာယုံကိုပဲစွစွဆိုင်ဆိုင်ကြည်နေပါကြည်နေခဲ့လို့ရှိရင်ခုနကပိဋိပြုတ်ပြီးတော့ဒုက္ခဧကဂရခေါ်တဲ့ဇိုင်းကနှစ်ပါးပဲရှိလိမ့်မယ်နော်ဒုက္ခဧကဂရခေါ်တဲ့ဇိုင်းကနှစ်ပါးရှိနေတဲ့ဇံကတတိယဇံဖြစ်ပါတယ်ထိုတတိယဇံကိုစိုက်သွားပြီစိုက်သွားရင်ဒီတတိယဇံကိုလည်းဝတိဘော၅တန်နိုင်နေအောင်ထပ်ခါတက်ခါလေ့ကျင့်ရဒီတတိယဇံကိုတော့လောကီချမ်းသာဟူသမျှတို့တဲ့အတားဆုံးအမျက်ဆုံးချမ်းသာဆိုပြီးတော့မြတ်စွာဘုရားကဒီလိုဟောထားပါတယ်။ဘာကြောင့်လဲ။ဒုက္ခဝေဒနာဒီတတိယဇံမှာနောက်ဆုံးပဲ။သရုဒ္ဓဇံရောက်ပြီးဒီဆိုသိနေတဲ့ပြိနေတဲ့ဒုက္ခဝေဒနာမရှိတော့ဘူး။ဥပက္ခဝေဒနာကုသွားတယ်။ဒါကြောင့်လောကီဒုက္ခထဲမှာတော့ဒီဒုက္ခကအတားဆုံးအမျက်ဆုံးဒုက္ခပဲ။အဲဒီဒုက္ခဣကကရခေါ်တဲ့ဇံကနှစ်ပါးရှိနေတဲ့ဒီတတိယဇံကိုလည်းဝတိဘောင္ကတနိုင်နည်းအောင်လေ့ကျင့်ရတယ်။လေ့ကျင့်ပြီးတဲ့အချိန်ခါမှာထိုယောဂီသရောကောင်းကသရုဒ္ဓဇံကိုကုကျင်နေဆိုရင်ဘာလို့ရတယ်လဲတတိယဇံရဲ့အပြစ်ကိုမြင်အောင်ပထမကြည့်ရတယ်တတိယဇံမှာဘာအပြစ်တွေရှိတယ်လဲဆိုတော့တတိယဇံဒီဒုတိယဇံဆိုတဲ့ရန်သူနဲ့နိဂတ်တဲ့ဒါကအပြစ်တစ်ခုဒုတိယဇံကိုအချိန်မျိုးရှော့ကြသွားနိုင်တယ်တဏှာဇံရဲ့ဇံငါဒီထဲမှာဒုက္ခနဲ့ဧကဂရာကိုတဖန်ပြန်ပြီးဆင်ခြင်ကြည့်ပါဒုက္ခသည်ယုံရင်ကြံ့တဲ့သဘောရှိနေသေးတယ်အာယုံတစ်ခုသည်ချမ်းသာလာပြီဆိုရင်ချမ်းသာနေတဲ့ဒီခန္ဓာချက်သည်ဥပက္ခလောက်တော့မငြိမ့်တဲ့ဘူးချမ်းသာပြီဆိုလို့ရှိရင်တော့ချမ်းသာတဲ့ဝေဒနာလေးကိုခံစားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့ဒီအာယုံအပေါ်၌တွဲတက်တက်မဲ့တက်တဲ့ရာဂသို့မဟုတ်နိဂန္ဓိတရားလည်းပေါ်မလာနိုင်ဘူးလားပေါ်လာနိုင်တယ်။ဒါကြောင့်ရာဂဆိုတဲ့ယန္တုနဲ့ကလည်းနိဂတ်တယ်။ချမ်းသာနေတဲ့ခံစားမှုကိုကငြိမ့်သက်တဲ့သမာဓိကိုလိုလားတောင့်တနေတဲ့ပုဂ္ဂိုလ်အဖို့ကြံ့တဲ့ခံစားချက်တခုဖြစ်တယ်။သိမ်ဝေးတဲ့ခံစားချက်မဟုတ်ဘူး။ဒါကြောင့်ဒီဒုက္ခဝေဒနာရဲ့ယုံရင်ကြံ့တဲ့သဘောရာဂယန္တုနဲ့နိဂဏိတဲ့သဘောဒီအပြစ်တွေကိုဆင်ခြင်ပြီးတော့ဥပေက္ခဣကကရခေါ်တဲ့ဇိုင်းကနှစ်ပါးရှိနေတဲ့သရုဒ္ဓဇံကပို့ပြီးငြိမ့်သက်တယ်လို့ဒီလိုအာရုံယူပြီးသရုဒ္ဓဇံကိုလိုလားတောင့်တနေတဲ့စိတ်ဓာတ်ဖြစ်ကြည်လင်တော့ပါနေတဲ့ဒီအာနာပါနပရိဘာကနမိတ်အာရုံကိုပဲစွတ်စွတ်ဆိုင်ဆိုင်လှမ်းရှုပါရှုလိုက်တဲ့အချိန်ကမှဒုက္ခပြုတ်ပြီးဒုက္ခနေရာမှာခံစားမှုသိပ်ပြီးမထင်ရှားတဲ့အလယ်လခံစားမှုဥပက္ခဝေဒနာလို့ခေါ်ဆိုအပ်တဲ့ဥပက္ခဇိုင်းကတစ်ခုပေါ်လာမယ်။ဥပက္ခဧကကတ္တကိုတဲ့ဇိုင်းကနှစ်ပါးရှိနေတဲ့ဒီဇံကိုတော့ဘာဇံခေါ်တယ်သတုထဇံလို့ခေါ်ပါတယ်နော်။အဲဒီသတုထဇံရောက်စမှတော့ယောဂီပုဂ္ဂိုလ်အနေနဲ့ယောဂီပုဂ္ဂိုလ်တွေပေါ့လေတော်တော်များများဘုန်းကြီးလည်းသူတေသနာပြုတ်ပြုတ်ပြီးတော့မေးကြည့်ပါတယ်ပုဂ္ဂိုလ်တွေတူးနဲ့တူးတော့မတူးတတ်ဘူးအတူတူဖြင့်လူငယ်ပိုင်းကတော့တဏှာဇံကိုပို့ပြီးနှိမ့်ချိုက်တတ်တဲ့သဘောရှိပါတယ်ဘာဖြစ်လို့လဲချမ်းသာနေတဲ့ဒီဒုက္ခဝေဒနာလေးရဲ့ခံစားချက်ကိုသူတို့ကပို့ပြီးသဘောကျကြတယ်အသက်ရွယ်အတော်အသင့်ကြီးရင်လာတဲ့ပုဂ္ဂိုလ်တချို့ကြတော့သူတို့ကဥပက္ခဧကဂရခေါ်တဲ့ခံစားမှုသိမ့်မတင်ရှားပဲညီသက်မှုစွန့်ရင်ဧကဂရအကောင့်နေတဲ့သရုဒ္ဓဇံကိုပို့ပြီးနှိမ့်ချိုက်ကြတယ်ဒါကတော့ဒရဝါဒီရဲ့အတိတ်ကလေ့ကျင့်ခဲ့တဲ့အကြောင်းတရားတွေအပေါ်၌လည်းအခြေတည်မယ်လို့ဘုန်းကြီးယူဆပါတယ်နော် တော်ဝါရီတူတဲ့တူအကြင်ချင်းတူကြသလားမတူကြပါဘူးမတူကြတဲ့အတွက်ဒီလိုဇန်နေမှလည်းဇန်နေနဲ့ပတ်သက်လို့အယူအဆအတွေ့ခေါ်ဒီမှလည်းကွဲပြားမှုရှိနေတယ်လို့ခွန်ကြီးကတော့သဘောပေါက်ပါတယ်နော်ကဲရှိစီတော့ဒီဥပ္ပကယိကခရာခေါ်တဲ့ဇန်ကနှစ်ပါးနှစ်ပြည့်စုံနေတဲ့သရုတ်ဒဏ်ရောက်စားမှတော့ယောဂီပုဂ္ဂိုလ်ဘက်ကအထူးသတိပြုသင့်တဲ့အချက်တခုရှိတယ်ဘုဒ္ဓတရားအနည်းငယ်ရှိတဲ့ယောဂီတွေကအသက်ရှူသလားမရှူသလားဆိုတာကိုပြန်ပြန်ပြီးဆန်းစင်တက်ကြတယ်။အဲ့ဒီလုပ်ငန်းကိုတော့မလုပ်ပါနဲ့ဘူး။ဒီသရုတ်တဇံတို့ရောက်ပြီးတော့မိမိယူဆခဲ့ရင်ဒီသရုတ်တဇံတမန်ပတ်ကိုပဲတဏှာကြီးနှစ်နာရီဆက်နေဖြစ်ဝင်စားလို့ရအောင်ဂျီလင်တော့ဗနေတဲ့အာနာပါနပြိဘကနမိတ်အာယုံမှာပဲဘာဝနာစိတ်ကိုညှောဆာကတ်တဲ့ကတ်ပြီးဒီနေအောင်သာကြိုးစားပါ။ဝန်ဒီဘောငါးတိုင်နေနေအောင်သာလေ့ကျင့်ပါလေးကျင်ကနေအောင်မြင်လာတဲ့အချိန်ကကြတော့မှဒီသရုတ်ဒဏ်ကိုတဏှာကြီးလောက်ဝင်စားနိုင်ပြီဆိုကြပါစို့နော်အဲဒီလိုဝင်စားနိုင်တဲ့အချိန်ကကြတော့မှဒုယောဂီပုဂ္ဂိုလ်ကငါအနဲ့ရှူသလားမရှူသလားလို့ပြန်ဆန်းစစ်ခြင်းဆန်းစစ်ကြည့်ပါဘာဖြစ်လို့လဲဝတိပေါ်မနိုင်နေသေးပဲနဲ့ပြန်ပြီးဆန်းစစ်ရင်ချင်းချင်းနေတဲ့ပြစ္ဆဝကနာဇောဝိတိတွေကများခဲ့ရင်ဒီဇံကပြန်ပြီးရှော့ချတတ်တယ်ဒါလည်းအကြောင်းတစ်ခုနောက်အကြောင်းတစ်ခုကသရုတ်တဇံသောစိတ်အစဉ်တွေကသရုတ်တဇံနဲ့သမဘာတိဝိသိစိတ်အစဉ်ကအတ္တတပတ္တတခေါ်တဲ့ဝိညာဉ်တွက်လေကိုအသက်ရှူမှုကိုမဖြစ်စေနိုင်တာမှန်တော်လဲယောဂီပုဂ္ဂိုလ်ဘက်ကတဖန်ပြန်ပြီးတော့အသက်ရှူလေသလားမရှူလေသလားလို့ပြန်ပြီးဆင်ញင်တဲ့အဲ့ဒီဆင်ញင်တဲ့ဇောဝိသိစိတ်အစဉ်ကကာမဝဆရမနောဓာရိကဇောဝိသိစိတ်အစဉ်ဖြစ်ပါတယ်ဒုက္ကမဝဆရဇောဝိသိမနောဓာရိကဇောဝိသိစိတ်အစဉ်ကအသက်ရှူမှုကိုဖြစ်စေနိုင်တဲ့စွမ်းအားရှိတယ်။ဒါလည်းအကြောင်းတစ်ခုနော်။နောက်အကြောင်းတစ်ခုကတော့သရဏဇံသမဘကဝင်စားပြီးသောသမဘမှထလိုက်တဲ့အချိန်အခါမှာဘဝင်စိတ်တွေကရှိဥစွာဖြစ်ပါတယ်။ဘဝင်စိတ်ဖြစ်ပြီးမှတန်လျင်ဒီအသက်ရှူလေသလားမရှူလေသလားဆိုပြီးပြန်ဆင်ခြင်နေတဲ့ပိဿဝခဏဇောဝိတိစိတ်အစဉ်ကဖြစ်တယ်။အဲ့ဒီဘဝင်စိတ်တွေကလည်းအသက်ရှူမှုကိုဖြစ်စေနိုင်တဲ့စွမ်းအားရှိပါတယ်။တော်တော်ဒီချိန်ခါမှာအများစုယောဂီတွေကတော့အသက်ငွေ့ငွေလေးပြန်ပြီးရှူတာကိုတော့သဘောပေါက်တတ်တယ်။သရုတ်ဒဇံအခိုက်မှာအသက်မရှူတော့လဲပြန်ဆင်ခြင်တဲ့အချိန်ခါမှာဒီဘဝင်စိတ်နဲ့ဆင်ခြင်တဲ့မနောဓာရိကဇောဝိရိစိတ်အစဉ်တို့ကြောင့်ဖြစ်ပေါ်လာတဲ့အတ္တတပတ္တတခေါ်တဲ့အသက်ရှူမှုလေးကိုပြန်ပြီးတတိပြုမိတတ်တယ်။ဒါကြောင့်သရုတ်ဒဇံကိုရောက်ပြီးလို့ယူဆတဲ့ယောဂီတွေအနေနဲ့ဒီသရုတ်ဒဇံတမဘကဝေဒီမောင္ဂတ္တနဲ့နင်းအောင်မလိကျင်ရသေးပဲအဲ့ဒါယူလေသလားမယူလေသလားလို့ပြန်ဆန်းစင်မယ်ဆိုရင်ရရှိပြီးတဲ့ဇန်ဒီလျှော့ကြက်တက်တဲ့အတွက်ဆင်းရဲမှုနေပါသေးလို့ဒီလိုသတိပေးခြင်းဖြစ်ပါတယ်နော်ကဲအာနာပါနသုဒ္ဓဇံတမာတိကိုစိုက်ပြီးဆိုရင်ဘာဖြစ်လာလဲတဲ့ပရိသုဒ္ဓပရိယောဓာတဒီသုဒ္ဓဇံတမာတိကြောင့်ဖြစ်ပေါ်လာတဲ့ဖြိုးဖြိုးပြက်တလဲလဲတောက်ပနေတဲ့လျှောက်ကြီးတွေပေါ်အကောင်းလာတယ်ဘာဝနာစိတ်ကလည်းပုံပြီးညင်တဲ့ညင်ဝတ်တဲ့ညင်ဝတ်လာပါတယ်ညင်ဝတ်နေတဲ့ဇွန့်ရင်တွေကအလွန်အကောင်းတဲ့အတွက်တောင်းယုံတောင်းယုံအတန်ဒီအနှောင့်အယှက်မဖြစ်တော့ဘူးသရုဏဇာတမဘဆိုင်အောင်ဝင်စားနိုင်တဲ့ပုံကိုယ်ရိအဖို့တာမင်းညာအတန်လောက်ကတော့အနှောင့်အယှက်မဖြစ်တော့ဘူးပထမဇာမှာတော့တော်တော်လေးကြီးကျယ်တဲ့အနှောင့်အယှက်တစ်ခုဖြစ်ပါတယ်သရုဏဇာဆိုင်ပြီဆိုလို့ရှိရင်အတန်ပလန်နေဟာအလွန်ကြီးကျယ်တဲ့အနှောင့်အယှက်မဟုတ်တော့ဘူးအသင့်တင်တော့အနှောင့်အယှက်ဖြစ်ပါတယ်လုံးလုံးမဖြစ်ဘူးတော့မဆိုလိုပါဘူးနော်ဒါပြင်းနဲ့တမညာအတန်လောက်ကိုဂယုမဆိုင်ဖက်မိမိဇန်တမဘတ်အထက်မှာပဲဘာဝနာစိတ်ကိုညင်ဝတ်စွာနှိမ့်မြုပ်နေအောင်ကြိုးစားအထုတ်မယ်ဆိုရင်အထုတ်လို့ရနိုင်တဲ့သဘောရှိပါတယ်ဒီတော့ဒီသရုတ်တဇန်တမတိကိုစိုက်ပြီးဆိုရင်ဘုထုပုဂ္ဂိုလ်ကဘာလုပ်ခြင်းလဲတဲ့နော်သစ္စာလေးပါးကိုထွတ်ထွေးသိခြင်းနဲ့ဆိုလို့ရှိရင်ဒုက္ခသစ္စာကိုသိအောင်စိတ်ကိုရှိရှိစောင့်ကြည့်ပါသမုဒိယသစ္စာကိုသိအောင်ရှေ့ရှုဆောင်ကြည့်ပါ။និရောဓသစ္စာကိုသိအောင်ရှေ့ရှုဆောင်ကြည့်ပါ။မေဃသစ္စာကိုသိအောင်ရှေ့ရှုဆောင်ကြည့်ပါ။ဒီသစ္စာလေးပါးကိုသိနိုင်ပါတယ်လို့ဘုရားရှင်ကိုရိုရင်ကအမှတ်ခံထား။ထို့သောမဟုတ်ပဲတခြားတခြားသမထကမ္မဋ္ဌာန်းတွေကိုပြောင်းလဲခြင်းနဲ့ဆိုရင်လည်းဒီချိန်ကမှပြောင်းမယ်ဆိုရင်ကမ္မဋ္ဌာန်းတစ်ခုမှအောင်မြင်မှုရနေတဲ့သရကောင်အတွက်အခြားသမထကမ္မဋ္ဌာန်းတစ်ခုကိုပြောင်းလဲလိုက်ရင်လွယ်ကူနေတဲ့သဘောလည်းရှိပါတယ်။ဒီညတော့ပြောင်းလဲတဲ့ဘက်ကပြောကြရအောင်နော်ဘုန်းကြီးကမေတ္တာကမ္မဋ္ဌာန်းဟောခြင်းလို့ပါဒီပြောင်းလဲတဲ့အပိုင်းမှာဈာန်ကာလလေးမှာအာနာပါနကမ္မဋ္ဌာန်းကနေတည့်ရမေတ္တာကုရင်လည်းရပါတယ်ပူကောင်းတဲ့စနစ်တကူကတော့ကတိုင်းကနေမေတ္တာကုခြင်းဒီပူအောင်မြင်တဲ့သဘောရှိတယ်။ဘာကြောင့်လဲ ကတိုင်းကလည်းကတိုင်းဝန်ကိုရက်စင်မင်းနာဖြန့်ကျက်ပြီးတော့မှကတိုင်းဇန်ဒီကိုရအောင်ဝင်စားရတယ်။မေတ္တာကမ္မဋ္ဌာန်းကလည်းအလားတူပဲတကူကြည့်မှနေတဲ့မေတ္တာဘာဝနာကမ္မဋ္ဌာန်းဖြစ်လို့တယ်ဆိုရင်တော့အနန္တစัจ java တို့တရားတော်ဝါအလုံးအပေါ်နဲ့မေတ္တာဘာဝနာတွေကိုဖြန့်ကျက်ရတဲ့သဘောရှိတော့ကမ္မဋ္ဌာန်းရဲ့လုပ်ငန်းခွင်သွားပုံချင်းကနည်းနည်းလေးဆင်တူတာလဲအကြောင်းတစ်ခုပါတယ်နောက်ကြောင့်တခုကတော့ဒီကတိုင်းနေတဲ့မှာဩဒဒကတိုင်းအယောင်ကတိုင်းနေတဲ့မှာဩဒဒကတိုင်းကိုဖျက်ခြင်းကအတဆုံးအမျက်ဆုံးအဖြစ်နဲ့ချီးမွမ်းထားတယ်။ဘာကြောင့်ဒီကမ္မဋ္ဌာန်းကိုအတဆုံးအမျက်ဆုံးအဖြစ်နဲ့ချီးမွမ်းထားရသလဲဆိုတော့ယောဂီတို့ခမည်းများကိုဘုန်းကြီးသူတေသနာပြုပြီးမေးကြည့်လိုက်တဲ့အချိန်ခါမှာဒီဩဒဒကတိုင်းသရုဒ္ဓဇံကိုဝင်စားရတာစိတ်တတည်းရဲ့ကြည်လင်မှုကိုအလွန်အကောင်းစေတယ်ဆိုပြီးဒီလိုအဖြေပေးကြတယ်ဒီကြည်လင်စေတဲ့ဇွဲ့ရင်တွေကဒီဩဒရကတိုင်းကြောင့်များများရရှိနိုင်တဲ့သဘောရှိတယ်။စိတ္တတွေကကြည်လင်တန်ရှင်းနေပြီဆိုရင်ကြည်လင်တန်ရှင်းနေတဲ့မှန်အပြင်ပေါ်မှာအရင်အမျိုးမျိုးတွေထင်ထင်ရှားရှားပေါ်လာနိုင်သလိုပဲစိတ္တတွေကြည်လင်တန်ရှင်းနေတဲ့အချိန်ခါမှာဘယ်ကမ္မထံကိုပြောင်းပြီးရှုကျင်တယ်လဲရှုကျင်တဲ့ကမ္မထံကိုလွယ်လွယ်ကူကူထင်ထင်ရှားရှားနဲ့ရှုလို့ရနိုင်တဲ့သဘောရှိတယ်။ဒါကြောင့်အနန္တကမ္မဋ္ဌာန်းကိုအောင်မြင်ပြီးတဲ့ယောဂီတော်ကောင်းကိုဘုန်းကြီးကရှေးဥစွာ32ခုထာတာကိုသင်ပေးလိုက်တယ်။ဇာမင်မင်းကြီးခြေသက်လက်သက်သောရဇတ်ဖြင့်ဇာမင်မတင်ကျင်ငယ်သို့တိုက်အောင်32ခုထာတာတွေကိုဗန်းကုံလေးတစ်ခုထဲမှာ32မျိုးသောအယောင်အစင်းရှိနေတဲ့ဗန်းလေးတီကုံးထားတဲ့ကဲ့သို့တောက်ချောလွယ်လွယ်ကူကူမြင်သွားအောင်လေ့ကျင့်ခိုင်းပါတယ်။ဘယ်လိုလေ့ကျင့်သလဲ?အနဘာနကသုတ္တဇာသမာဓိစိတ်အောင်ထူထောင်လိုက်လေးအောင်ကြီးတွေကပြုတ်ပြုတ်ပြက်တလဲလဲတောက်ပါလာပြီတောက်ပါလာတဲ့အချိန်ကမှထိုလေးအောင်ကြီးအကူအညီဖြင့်ဇာမင်ဝင်းချင်းခြင်းတဲ့လက်တဲ့သွားရဲ့အစရှိတဲ့ဒီ32ခုထာတာအစုဝိတွေကိုတစ်ခုပြီးတစ်ခုလှမ်းရှုလိုက်ရင်အများစုကတော့လွယ်ကူတဲ့သဘောရှိပါတယ်တချို့ယောဂီများတော့တချို့ကုဋ္ဌာတာတွေမှာနည်းနည်းခက်ခဲနေတယ်ခက်ခဲရင်မလုပ်ရတဲ့အနဘာနကိုသုတ္တဇာစိတ်အောင်တဖန်ပြန်ပြီးတော့ပေါ်မြတ်အထောက်အပါပါတယ်သရုဒ္ဓဇာသမာတိကြောင့်လေယောင်ကြီးများပြုတ်ပြုတ်ပြဲတလဲလဲအချင်းခါမှာထိုတော်ကောင်းကတဖန်ပြန်ပြီးတော့ဘာလုပ်ရတယ်မိမိမထင်ရှားတဲ့ကုဋ္ဌာတကိုထိုလေယောင်ကြီးအကူအညီဖြင့်တဖန်ပြန်ပြီးတော့စိုက်ကြည့်ရပါတယ်ထိုချင်းခါမှာပြန်တွေ့တာပါတယ်နော်ခက်ခဲနေတဲ့ကုဋ္ဌာတတွေတွေ့တတ်တယ်ကဲလွယ်ကူပြီးဆုံးကြပါစို့32ခုထာတာကိုတဏှာကနေစောင့်ပြီးတော့ခြံစည်းကိုအိမ်ရှိမှစိုက်ထားတယ်ခြံစည်းကိုတိုင်လင်း32တိုင်ရှိတယ်ဆိုကြစို့မျက်စိအမြင်ရှိတဲ့ယောက်ျားကဒီခြံစည်းကိုတိုင်လင်း32တိုင်ကိုတဏှာကနေလှမ်းကြည့်လိုက်ရင်32တိုင်လုံးကိုတစ်ခဏအတွင်းမှမြင်နိုင်တဲ့သဘောရှိတယ်လို့ပေါ့နော်အဲ့ဒီပုံစံတိုင်းပဲ32ခုထာတာဆိုတဲ့32တိုင်နဲ့တူနေတဲ့ဒီခုထာတာအရင်ကိုဇာမင်ကနေခြင်းငယ်စိုက်လိုက်32ခုလုံးတို့ရုပ်ပေါ့မြင်သွားတယ်ရင်ငင်ကနေပြောင်းပြန်လှမ်းပြီးသံမင်အထိစိုက်လိုက်32ခုထာတာလုံးတို့ရုပ်ပေါ့မြင်နေအဲ့ဒီလိုမြင်နေအထိလင့်ကျင်ရပါတယ်အဲ့ဒီလင့်ကျင်ခန်းလေးကိုတော့အောင်မြင်အောင်ကြိုးစားတတ်ဖို့လိုတယ်နော်စိတ်ရှိဖို့လိုတယ်တချို့ယောဂီများကတော့သိမအောင်နိုင်ဘူးမအောင်နိုင်တော့ခက်မြန်မြန်ပဲရှိသွားခြင်းတော့ခက်တတခရင်ရှုလိုက်ရင်နောက်ပိုင်းကျတော့တမာရီတွေကလုံထွေးသွားတတ်တဲ့သဘောရှိပါတယ်နော်အဲ့ဒီလို32ခုထာတာတွေကိုအစ္ဆဒတ်မှာအဝဝဇာလိလနိုင်တဲ့သရောကောင်းကဗိဒ္ဓကိုလည်းအလားတူအလင်းရောင်အကူညီဖြင့်လင်းရောင်ကြီးရဲ့အကူညီဖြင့်ဒီ32ခုထာတာတွေကိုထိုးဆက်ပြီးရှုရပါတယ်။ရှုလိုက်လို့ဗိဒ္ဓမှာလည်းရှိတဲ့တယောက်လောက်ကစပြီးရှုလိုက်တော့အောင်မြင်မှုရပြီဆိုကြစို့။အစ္ဆဒတ်ကိုတစ်လှည့်ပြန်ပြီးရှုရတယ်။ဘာကြောင့်လဲ။အစ္ဆဒတ်ဗိဒ္ဓဒီလိုခေါက်တုခေါက်ပြန်ရှုမှာဘာဝနာသမဘာဝနာရဲ့စွန့်အင်အရှိန်အစောတွေကအကောင်းလာတယ်။ဣဇ္ဇဒတသက်ရှိုံဗိဒ္ဓတသက်ရှိုံဆိုတာကတော့ရှုလို့ရနိုင်တဲ့သဘောရှိတော့ရှိတော့လဲဣဇ္ဇဒဗိဒ္ဓတလှည့်ကြီးရှုတဲ့လောက်ဘာဝနာစွန့်ရင်အရှင်အဝါကသိအာမကောင်းတဲ့သဘောရှိတယ်။ဒါကြောင့်ဘုရားရှင်ဒီတတိပဋ္ဌာန်တိုင်းတတိပဋ္ဌာန်တိုင်းမှာဣတိဣဇ္ဇဒဝါကာယေကာယ ानु ပတိဝိဟရတိဗိဒ္ဓဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇဒဗိဒ္ဓဝါကာယေကာယ ानु ပတိဝိဟရတိစသဖြင့်ဣဇ္ဇဒဗိဒ္ဓနှမျိုးလုံးရှုဖို့ရန်အတွက်ကာယ ानु ပသနာတတိပရံပိုင်းဝေဒနာ ानु ပသနာတတိပရံပိုင်းစိတ်ဓာ ानु ပသနာတတိပရံပိုင်းဓမ္မ ानु ပသနာတတိပရံပိုင်းဆိုတဲ့တတိပရံ၄ပါးလုံးမှာပဲဖျားဟောထားပါတယ်နော်ခု32ခုထားတာလို့ခေါ်ဆိုအပ်တဲ့ကာယ ानु ပသနာတတိပရံပိုင်းမှာလည်းပုံစံတူပဲဟောထားတယ်အဲဒါကြောင့်ထိုပုဂ္ဂိုလ်ကအစ္ဆဒဗိဒ္ဓတလက်ရှင်ရှုလိုက်လို့အောင်မြင်ပြီဆိုရင်နောက်ထပ်တယောက်တော့ရှုကြည့်နောက်တယောက် မိမိဘဝဉ္ဇဉ်မှာတရားထိုင်နေတဲ့သရင်သုံးပေါ်ဒီတန်တန်နဲ့32ခေါတ္တသာအစုဘုံတွေကိုဣဇ္ဇဒဗိဒ္ဓတရက်စီရှုလိုက်လို့အောင်မြင်မှုရပြီဆိုရင်တဖြည်းဖြည်းတစစတိုးချက်ပြီးတော့ဗိဒ္ဓအဝိသုတိုင်အောင်ဖြန့်ကျက်ပြီးရှုရပါတယ်။စွန့်အားရှိခဲ့မယ်ဆိုလို့ရှိရင်တော့32ဘုံခြုံငုံပြီးရှုရတဲ့စွန့်အားရှိခဲ့မယ်ဆိုရင်အနန္တစကြဝဠာတိုင်အောင်ဖြန့်ကျက်ပြီးရှုရပါတယ်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာလေယောင်ကြီးဖြတ်သွားတဲ့လေယောင်ကြီးအောက်မှာတွေ့နေတဲ့လူတွေရောတိရိစ္ဆာန်တွေရောအကြောင်းလျော်စွာတွေ့ခဲ့မယ်ဆိုလို့ရှိရင်နတ်တွေရောအလုံးကိုရှုနိုင်ပါတယ်နော်နတ်တွေမှာတော့တချို့ခွန်ထာတာရှိပြီးတချို့ခွန်ထာတာတော့မရှိပါဘူးအဲဒီလိုရှုလိုက်တဲ့အချိန်ကမှဣဇ္ဇဒဗိဒ္ဓအဝဝစွာလင့်နိုင်ပြီဆိုရင်တော့ထိုပုဂ္ဂိုလ်ကကြိုက်တဲ့ကမ္မထံပြောင်းနိုင်တဲ့သဘောရှိတယ်အာကင်ကမာနတပဋိကူလတော့ပဋိကူလကမ္မထံယုံရှာစွသို့ပဲအနေနဲ့ပဋိကူလကမ္မထံအဖြစ်နှလုံးသွင်းခဲ့ခြင်းရင်လည်း32ခုထာတာသွင်းလို့ရတယ်ပထမဇန်သမာဓိစိုက်တဲ့ဣဇ္ဇဒမှာဗိဓကတော့ဥပ္ပစရသမာဓိစိုက်ပါတယ်အာငင်ခမာနတဝဏ္ဏတော့အလိုရှိခဲ့ရင်အယောင်ကတိုင်းရှုလို့ရတယ်အာငင်ခမာနတသုံးညတော့သုံးညတဓကမ္မထံလမ်းကရှုရင်လည်းအလိုရှိခဲ့ရင်ရနိုင်တယ်လမ်းဘယ်နဲ့သွဲလဲလမ်းသုံးသွဲအဲ့ဒီလမ်းသုံးသွယ်မှာမိမိတို့ကြက်နှစ်သက်တဲ့လမ်းရွေးပါဒီတော့ဒီနေရာမှာဘုန်းကြီးကတော့လမ်းသုံးသွယ်လုံးပဲသင်ပေးပါတယ်သို့တော်လည်းခုဒီနေရာမှာပြောခြင်းနဲ့ကမ္မထံကတော့ဝဏ္ဏကတိုင်းဖြစ်တယ်အဲ့ဒီဝဏ္ဏကတိုင်းထဲမှာလဲအဖြူရောဩဒတကတိုင်းတစ်ခုလောက်ကိုပဲဘုန်းကြီးဒီညပြောဖို့ရည်ရထားပါတယ်နော်ဒီတော့32ခုတန်တာကိုအဝဝစွာလေ့လာပြီးတဲ့တော်ကောင်းကဩဒတကတိုင်းကိုရှုခြင်းနဲ့ဆိုရင်ယံကံအနေအဖြင့်အယုဇုကမ္မထံကိုသင်ပေးလိုက်တယ်။ဣဇ္ဇဒအယုဇုကိုအာယုံယူပြီးတော့ယုံရှာဆက်စုပ်ပဲပဋိကူလအနေနဲ့ပထမရှုပါ။ပထမဇန်သမာဓိဆိုင်နေတယ်။ဗဟိတအယုဇုကဋ္ဌာတကိုအာယုံယူပြီးယုံရှာဆက်စုပ်ပဲပဋိကူလအနေနဲ့ရှုခဲ့ရင်တော့ဥပ္ပစရသမာဓိလောက်တော့ဆိုင်နေတယ်ပထမဇန်သမာဓိနံကပ်နေတဲ့သမာဓိမျိုးပဲ။ဇန်သမာဓိပထမဇန်သမာဓိအထိတော့မဆိုင်နိုင်ဘူး။ဘာဖြစ်လို့လဲ။ဘိဒ္ဓကုဋ္ဌာတသည်ဣဇ္ဇဒကုဋ္ဌာတကဲ့သို့ယဉ်ရှာဆက်စုပ်ပွဲအနည်းအဖြင့်သိအလွန်ထင်းထင်းရှားရှားကြီးမပေါ်ဘူး။ကမ္မတအာယုံကအလွန်မထင်ရှားတဲ့အတွက်ဇန်သမာဓိကိုကုနိုင်တယ်ဆိုအားမရှိဘူးလို့ဒီလိုအထက်ကရာဒီကံများကအကြောင်းပြထားတယ်။ဒါတော့ဘိဒ္ဓမှလည်းဇိုင်းကတော့ထင်ရှားပါတယ်နော်။ဇိုင်းကထင်ရှားတယ်ဆိုတော့လေဣဇ္ဇဒကပထမဇန်အင်္ဂါပထမဇန်ဇိုင်းအင်္ဂါဖြစ်တယ်။ဘိဒ္ဓကတော့ဥပ္ပစရဇိုင်းအင်္ဂါဖြစ်ပါတယ်။အင်းလိုဘိဓမှာလည်းပဋိကူလအနေနဲ့နှလုံးသွင်းနိုင်နောက်ထပ်တစ်ယောက်ပဋိကူလအနေနဲ့ပဲယွန်းစရာအနေနဲ့ပဲနှလုံးသွင်းပြီးတော့နောက်ထပ်အယိုးစုတစ်ခုရှုကြည့်အဲ့ဒီနည်းစနစ်အဖြစ်အယက်စင်မျက်နှာဖြန့်ကျက်ပြီးရှုလိုက်ပါရှုလိုက်တော့ဘာဖြစ်လဲအယက်စင်မျက်နှာပဲကြည့်ကြည့်ကြည့်လိုက်တဲ့အလုံးအယိုးစုကြီးဖြစ်သွားပြီအဲ့ဒီအချိန်ခါမှာဘာဝနာအရှိန်အကောင်းလာတဲ့အခါအကောင်းလာပြီဖြစ်တယ်အကောင်းတဲ့အချိန်ခါမှာထိုယောဂီတော်ကောင်းကဣဇ္ဇဒအယိုးစုကိုမဆိုင်ဖက်ဘိဓအယိုးစုကိုဖြစ်တဲ့ကယောဂီတယောက်ရဲ့ဥခေါင်းခွန်လောက်ပဲဆိုကြပါစို့နော်အဲ့ဒီအယုဇုကိုယုံရှာဆက်စုပ်ပဲပဋိကူလအနေနဲ့ပထမရှုလိုက်လို့ယုံရှာဆက်စုပ်ပဲအချင်းရလဲထင်ပြီးဇိုင်းကံကားပါလဲထင်ရှားပြီးအယုဇုကလည်းဖြူလာပြီဆိုလို့ရှိရင်သူ့ရဲ့ဥခေါင်းခွန်လောက်ကိုကွက်ပြီးတော့အဖြူလို့ရှုကြည့်ရတယ်ဘိဓာကဘာကြောင့်အရှုခိုင်းရလဲလို့မေးရင်တော့အကြောင်းကဘိဓာကရှုလို့ရခဲ့မယ်ဆိုရင်တော့ဘိဓာကကတိုင်းကူးပြီးတော့ဇန်ကူးလို့ရတယ်ဗိဓမှာရှုမူရင်အခက်ခဲရှိနေတဲ့ပုံကိုယ်ရဲ့အဖို့ကတော့ဣဇ္ဇဒကစရှုနေဖြစ်တယ်။သို့တော့ဣဇ္ဇဒကဩဒဏကတိုင်းအနေနဲ့ရှုခဲ့မယ်ဆိုရင်သို့မဟုတ်အယောင်ကတိုင်းအနေနဲ့ဣဇ္ဇဒကုဋ္ဌာတတွေကိုအာယုံယူပြီးရှုခဲ့မယ်ဆိုရင်ဇံကိုကုလို့ရနိုင်တဲ့အဆင့်အထိမရောက်နိုင်ဘူးတဲ့နော်။ဒါကြောင့်ဗိဓကုဋ္ဌာတကစရှုခိုင်းပါတယ်။သို့တော့ဗိဓကုဋ္ဌာတကိုအယောင်နေနဲ့နှလုံးသွင်းလို့အခက်ခဲရှိတဲ့ပုံကိုယ်များဣဇ္ဇဒကုဋ္ဌာတတွေကထင်ရှားနေခဲ့ရင်ဣဇ္ဇဒကုဋ္ဌာတရဲ့အယောင်ကိုအာယုံယူပြီးတော့ပထမရှုလို့ကရှုနိုင်တယ်နော်ဒီတော့ဣဇ္ဇဒအယောရဲ့အဖြူယောင်ကိုအာယုံယူပြီးရှုလို့ကရှုနိုင်တယ်ဆိုလိုပါတယ်အဲဒီလိုမရှုလို့ပဲမိဒ္ဓကရှုလို့ရခဲ့ရင်မိဒ္ဓကနေစပြီးရှုလို့ကလည်းရှုနိုင်တယ်ဒီတော့ခုမိဒ္ဓကရှုတဲ့စနစ်ပြောချင်ရအောင်နော်ဒီတော့ဒီမိဒ္ဓမိမိရှိနေတဲ့မှာထိုင်နေတဲ့ရောင်ဖြစ်တော်ကောင်းရဲ့အယုဂုဏနာကိုအာယုံမိပထမယွန်းရှာဆက်စုပ်ပဲပဋိကူလအနည်းနဲ့ရှုတယ်။ဇိုင်းကလည်းထင်ရှားပြီးဖြူလည်းလာပြီဆိုရင်ဥခေါင်းခွန်လောက်ကိုအာယုံယူပြီးတော့အဖြူဖြူလို့ရှုတယ်။တခြားအယုကိုရှုလည်းရပါတယ်နော်။ဒါဥခေါင်းခွန်ကတော့နည်းနည်းလေးကြီးမားပြီးတော့တစ်ဆက်ထဲသွားနေတဲ့အတွက်အဖြူကတန်းရှုခဲ့ရင်နည်းနည်းလေးပိုးလွယ်ကူတက်လို့သင်ပေးတာပါ။အဲဒီလိုအဖြူအနေနဲ့ရှုလိုက်တဲ့အပိုင်းမှာ ရှင်းနေတယ်မှာထင်းကြီးတဲ့ယောဂီမရှိရင်ဘယ်နဲ့လုံမလဲတဲ့တချို့ကမေးပြန်တယ်ဘယ်ဘယ်နဲ့တော့ဒကာကြီးတွေဘယ်လိုလုံမလဲဘယ်လိုလုံချင်လဲရှင်းနေတယ်မှာယောဂီတယောက်ကိုတသက်အထင်ခင်ရမယ်ပုံစံတော့ဖြစ်မနေဘူးလားဖြစ်နေတယ်မဟုတ်ပါဘူးဒီလင်းယောက်ကြီးကသူကစွမ်းအားရှိပါတယ်တောင်းနေကိုဖောက်ထွင်းသွားနိုင်တဲ့စွမ်းအားနိုင်ရန်ကိုဖောက်ထွင်းသွားနိုင်တဲ့စွမ်းအားတွေအထင်ရှိပါတယ်ဒီတော့လင်းအောင်ကြီးနဲ့ဖြန့်ကျက်ပြီးကြိလိုက်တဲ့အချိန်ခါမှာဗိဓာတဏျာမှာတိရိစ္ဆာန်ပဲဖြစ်စေသို့မဟုတ်အသက်ရှိတဲ့လူသားတို့ပဲဖြစ်စေသို့မဟုတ်အသက်မဲ့အရာဝတ္ထုပဲအယောတစ်ခုပဲဖြစ်စေမြင်ရင်လည်းမြင်တတ်ပါတယ်သို့တော့ဒီနေရာမှာသက်ရှိပဲဆိုကြဆိုနော်အဲ့ဒီသက်ရှိအရာဝတ္ထုတစ်ခုရဲ့အယောကိုမြင်ခဲ့ရင်ထိုအယောကိုလှမ်းရှုရှုလို့ရပါတယ်သို့တော့နည်းနည်းလေးဝေးခဲ့ရင်တော့စက်အထုဆပုဂ္ဂိုလ်များအတွက်အခက်ခဲတချို့ရှိတတ်ပါတယ်ဒါကြောင့်နည်းနည်းလေးခုလိုစွပေါင်းပြီးတရားထိုင်ခြင်းဒီတစ်ခါတည်းများစွာအကူအညီရတဲ့သဘောတော်ရှိတယ်။ဒီတော့ရှင်းတယ်တဲ့ဆိုတော့လေအလွန်ကပ်နေတဲ့ပုဂ္ဂိုလ်ကိုရှုလိုက်လို့ရှိရင်တော့နည်းနည်းလေးသမာဓိကနည်းနည်းရှော့ရှော့ကျတတ်တယ်။အကောင်းဆုံးကတော့3000ကျော်4000กว่าလောက်အဲဒီလောက်မှတည်ရှိနေတဲ့ယောဂီရဲ့အယောစုအထုသဖြင့်ဥခေါင်းကိုအာရုံယူပြီးရှုနိုင်ခဲ့မယ်ဆိုရင်တော့ပုံကောင်းတဲ့သဘောရှိတယ်။ဘေးမှာရှိတဲ့ပုဂ္ဂိုလ်ကရှုလို့မရဘူးလားဆိုရပါတယ်။ဒါပေမဲ့ဘိမဲ့ကိုနှမ်းပြီးအာယုံယူနေရတော့တမာရိကတခါတည်းအစပုဂ္ဂိုလ်များအတွက်မဆူရပဲအခက်ခဲလေးနည်းနည်းရှိတတ်ပါတယ်ဒီတော့အဖြူအောင်ကိုရှုပြီဆိုကြပါစို့ရှိတဲ့ရှင်းနေတဲ့ပုဂ္ဂိုလ်ရဲ့အဖြူဥခေါင်းကအာယုံယူပြီးတော့အဖြူဖြူလို့ရှုလိုက်တဲ့အချိန်ခါမှာအယိုးရင်အလုံးပြောက်ပြီးတော့အဖြူအဝိုင်းကတိုင်းဝန်းလေးပေါ်လာတတ်တယ်အဲ့ဒီအဖြူကတိုင်းဝန်းပေါ်လာပြီဆိုလို့ချင်းဒီအဖြူကတိုင်းဝန်းမှာဘာဝနာစိတ်ကိုနှစ်တော့အောင်နှစ်မြုပ်ထားရတယ်ဒါကလည်းနားလည်လည်အောင်ပြောတာပဲတကယ်နှစ်လို့တော့မရဘူးစိတ်ကဟရိယဝုဒ္ဓကိုမှီပြီးနှလုံးအင်အတွင်းမှာဖြစ်တာပဲဟိုအယိုးမှာသွားပြီးနှစ်မနေဘူးဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ရဲ့စိတ်ထဲမှာနှစ်မြုပ်သွားတယ်လို့ထင်ရတယ်နော်အဲဒီတော့ဒီအဖြူရောင်ကတိုင်းဝန်းကိုပဲစိုက်ပြီးကြည့်လိုက်ရင်အဖြူကလည်းဝါကွမ်းဆိုင်လို့ဆွတ်ဆွတ်ဖြူလာတယ်ဖြူလာကနေပြီးတော့တဖြည်းဖြည်းနဲ့တောင်ရှုကျင်ခဲ့တော့အလွန်ကြည်လင်တောက်ပါလာတဲ့အဝန်းဝိုင်းဖြစ်လာမယ်အဋ္ဌကပါရမီရှိနေတဲ့တရောကောင်းဖြစ်ခင်ပဲပါရမီရှိတယ်ဆိုတာကဒီဩရဏကတိုင်းကိုလေ့ကျက်ခဲ့ဘူးမယ်ဆိုရင်ဒီကတိုင်းဝန်ကအထုမပြန့်ကြရပဲနဲ့ကတိုင်းဝန်ကအလိုလိုပြန့်သွားတတ်တဲ့သဘောရှိပါတယ်မပြန့်ဘူးဆိုလို့ရှိရင်တော့ပိုင်းခြားပြီးတော့ဒီကတိုင်းဝန်ကိုကြည်လင်တောက်ပါလာတဲ့အခါမှာပြန့်ကြရကြည်လင်တောက်ပါတဲ့အခါမှာကြည်လင်တောက်ပါဇာလိမှပြန့်ကြလို့တော့မရဘူးကြည်လင်တောက်ပါလေတဲ့ဒီအဖြစ်အောင်ကတိုင်းပရိဘကနမိတ်မှာတဏှာကြီးနှစ်နာရီဆက်နေဖြစ်ဘာဝနာစိတ်ကိုညှော့ဆွန်ကပ်ပြီးတည်နေအောင်တော့ပထမလင်းကျင်ရတယ်လင်းကျင်တဲ့အပိုင်းမှာအောင်မြင်လာပြီဆိုတဲ့အခါကျတော့မှကတိုင်းဝန်ကိုတစ်လက်မှပြတ်ပါစေအဝန်းအတိုင်းနှစ်လက်မှပြတ်ပါစေသုံးဖို့သုံးလက်မှပြတ်ပါစေဆိုဖြန့်ကြည့်ရတယ်မိမိညာနဲ့ချိန်ထိုးပြီးဖြန့်ကြည့်ရတယ်ကလငါတစ်ခုကိုဆွဲဖြန့်တယ်လို့တစ်ချက်တည်းဆွဲဖြန့်လို့တော့မရဘူးပိုင်းခြားပြီးတော့ဖြန့်ရတယ်အဲ့လိုသုံးလက်မှပြတ်ပါစေဖြန့်လိုက်တဲ့အခါသုံးလက်မှပြန့်သွားရင်ကတိုင်းဝန်းကနည်းနည်းလှုပ်ရှားလာတတ်တယ်။အဲ့ဒီချိန်ကမှညီဝတ်တော့အဖြူဖြူဆိုဆိုက်ပြီးတခါပြန်ရှု။ငြိမ်ပြီးကြည်တော့လာပြီဆိုရင်တခါထပ်ပြီးသုံးလက်မလောက်ဖြန့်ကြည့်။အဲ့ဒီနည်းစနစ်အဖြစ်တပြေးပြေးဖြန့်လိုက်တာနောက်ဆုံးကြဲပြန့်လာပြီဆိုရင်တော့တပြေးပြန့်ပါစေတလံပြန့်ပါစေစသည်ဖြင့်တပြေးပြေးဖြန့်ရတယ်။အဲ့ဒီလိုဖြန့်နေရကနေနောက်ဆုံးအနန္တစัจ java လာတိုင်အောင်အတွင်းအပြင်အစ္ဆဒမိဒ္ဓအလုံးအဖြူကြီးဖြစ်အောင်ဖြန့်ကြည့်ရတယ်။မိမိခန္ဓာကိုယ်လည်းပြောက်ပြီးတော့အဖြူတော်ကြီးဖြစ်နေမယ်။ဘိဓာဘိနေရာကြည့်လိုက်ကြည့်လိုက်အဖြူကြီးဖြစ်သွားမယ်။အဲဒီလိုအဖြူကြီးဖြစ်တဲ့အချိန်ခါကျတော့မှဖြူပွင့်နေတဲ့တိုက်နိုင်ရံမှာအုတ်ထုတ်ကလေးတစ်လုံးကိုသွားချိတ်ထားတယ်လို့မိမိအလိုရှိတဲ့မိမိရှိတဲ့လေဆိုကြပါစို့နော်။ရှိတဲ့အဖြူကတိုင်းဝန်တဏျာလောက်မှဘာဝနာစိတ်ကိုညှောဆော့ကပ်ပြီးဒီနေအောင်ပြန်ကျိုးဆိုင်ရတယ်။ညှောဆော့ကပ်ပြီးဒီလာပြီဆိုလို့ရှိရင်တော့အဲ့ဒီမှာတဏျာကြီးလောက်နင်းမြုပ်နေပြီဆိုလို့ရှိရင်တော့ဇန်ကူးသွားပြီ။အဲ့ဒီဇန်ကူးတဲ့အခါမှာဒီပရမဇန်ခုမကုကိုသိနေတယ်ဆိုလို့ရှိရင်တဏှာကြီးလောက်ဇံဝင်စားပြီးတဲ့အခါမှာပြန်ပြီးတော့ဟရိယဝတ္ထုရှိရနှလုံးအိမ်ဘက်ကိုလှမ်းကြည့်လိုက်ရင်ဇံငါးရီထင်ရှားနေပါလိမ့်မယ်နော်ပရမဇန်ဆိုင်ပြီဆိုရင်ဒုတိယဇံကိုကုဏကအာနာပါနမှာဒုံကလိုပဲဒုတိယဇံကိုပရမဇန်ကိုဝတိပေါင်းငါးတာနဲ့နေအောင်လေ့ကျင့်ပြီးဒုတိယဇံကုနိုင်တယ်ဒုတိယဇံကိုလည်းဝတိပေါင်းငါးတာနဲ့နေအောင်လေ့ကျင့်ပြီးတတိယဇံကုနိုင်တယ်တတိယဇံကိုလည်းဝတိပေါင်းငါးတာနဲ့နေအောင်လေ့ကျင့်ပြီးသုတ္တဇံကိုကုနိုင်တယ်အဲ့ဒီသုဒ္ဓဇာကုနိုင်တဲ့အဆင့်ရောက်ပြီဆိုကြဆိုနော်ဒီနိစ္စနစ်တွေကတော့မေတ္တာသုဒ္ဓံမှာလာတဲ့ယဟန်900တို့ပွားများအထောက်သွားတဲ့စနစ်မျိုးပါပဲဘုရားရှင်ဓမ္မတိယဟန်တို့900တွေကပထမကတိုင်းကမ္မထံတွေကိုအခြေခံပြီးဝိပဿနာကုပုံတွေကိုသင်ထားတယ်ကတိုင်း7ပါးကို တမဘရှင်ပန်းပေါအောင်ပထမတမာတိတွေကိုထူထောင်ကြတယ်ထူထောင်ပြီးတဲ့အချိန်ကကြတော့မှဝိပဿနာကုတော့ဥရိယပြညံပိုင်းလောက်အထိရောက်ပြီရောက်လာတဲ့အချိန်ကကြတော့မှထိုပုဂ္ဂိုလ်တွေကဘုရားရှင်တန်နတ်တရဲ့နှောက်ရှက်မှုကြောင့်ဘုရားရှင်တန်တဖန်ပြန်လာတဲ့အခါဘုရားရှင်ကဒီကတိုင်းကမ္မထန်တွေကိုပါရိဟာရိယကမ္မထန်အဖြစ်ပေးထားတာကိုယုံသိမ့်ပြီးတော့မေတ္တာကမ္မထန်ကိုပါရိဟာရိယကမ္မထန်အဖြစ်ပြောင်းလဲပေးလိုက်ပါတယ်ပါရိဟာရိယကမ္မဋ္ဌာန်းဆိုတာကတော့ခွန်ကြီးတို့ကမ္မဋ္ဌာန်း40ထဲမှာခွဲရန်ချလိုက်မယ်ဆိုရင်ကမ္မဋ္ဌာန်း2မျိုးရှိတယ်။ပါရိဟာရိယကမ္မဋ္ဌာန်းဆိုတာကမိမိလက်သုံးအမြဲတမ်းပွားနေတဲ့ကမ္မဋ္ဌာန်းပင်နေထားနေတဲ့ကမ္မဋ္ဌာန်းကိုပါရိဟာရိယကမ္မဋ္ဌာန်းခေါ်ပါတယ်။အခုအာနာပါနရှုတယ်။ကမ္မဋ္ဌာန်း40ထဲကကမ္မဋ္ဌာန်းတစ်ခုဖြစ်တယ်။အဲ့ဒီကမ္မဋ္ဌာန်းတစ်ခုကိုအမြဲတမ်းပွားနေပြီဆိုလို့ရှိရင်တော့ဒါကပါရိဟာရိယ။နောက်တစ်ခုကတော့သနုရတဲ့ခါလို့လည်းခေါ်တယ်။သဗ္ဗတကကမ္မဋ္ဌာန်းလို့လည်းခေါ်တယ်။အစောင်းအရှောင်းအယံအတ္တအနေနဲ့အခက်ခဲသိမ့်ပွားများသင့်တဲ့ကမ္မထံ၄ခုရှိတယ်။မေတ္တာ၊ဗုဒ္ဓံနုဒ္ဓတိ၊မရဏံနုဒ္ဓတိ၊အတုပ္ပောင်းလိုက်တော့ဘယ်နှခုလဲ ?၄ ခု။အဲဒီကမ္မထံ၄ခုကတော့အစောင်းအရှောင်းအနေနဲ့ရံခပွားတဲ့ကမ္မထံဖြစ်တယ်။သို့သောမေတ္တာကိုပါရိဟာရိယကမ္မထံအဖြစ်လက်သုံးထားပြီးပွားများရင်ကမဖြစ်ဘူးလည်းဖြစ်တယ်။ကြိုက်လို့ပွားနိုင်တယ်။ဗုဒ္ဓံနုဒ္ဓတိကိုလည်းပွားနိုင်တယ်မရဏနုဿီကိုလည်းပွားနိုင်တယ်အတုပကမ္မထံကိုလည်းပွားနိုင်ပါတယ်ဒါကမ္မထံ40ထဲမှာသူတို့လည်းအကျုံးဝင်ပါတယ်40ထဲကနှိမ့်ချက်ရကမ္မထံတစ်ခုကိုတော့လက်သုံးထားတယ်သို့သောမေတ္တသုတ်တံမှာလာတဲ့ယဟန်တွေကကတိုင်းကမ္မထံတွေကိုသူကလက်သုံးကမ္မထံအဖြစ်ပွားများထားတယ်မေတ္တာကမ္မထံကိုအစုံအလျောက်ကမ္မထံအဖြစ်တဲ့ဒါရှေ့တုန်းကပွားခဲ့တယ်ခုဘုရားရှင်ထံပြန်လာတဲ့အချိန်ခါကျတော့ဘုရားရှင်ကပါရိဟာရိယကမ္မထံအဖြစ်အသုံးပြုတဲ့ကတိုင်းတွေကိုခိတ္တရန်နာပြီးတော့မေတ္တာကမ္မထံကိုပါရိဟာရိယကမ္မထံလက်သုံးကမ္မထံအဖြစ်ပြောင်းပေးလိုက်ပါတယ်။ပြောင်းပေးလိုက်တော့ဒီမေတ္တာဘာဝနာစွန့်အင်တွေကအလုံးအရှင်ဝါအကောင်းသွားတယ်။ရှင်ယခင်ကလည်းဒီဟန်တော်တဲ့ဒီမေတ္တာဇံကုန်မဝင်စားဘူးမဟုတ်ဘူး။အစောင့်အရှောက်အနေအဖြစ်မေတ္တာကမ္မထံကိုပေါင်းများကြတယ်။စွန့်အင်ကနည်းနည်းညောင်းနေတဲ့အတွက်နတ်တွေကနှောက်ယှက်ကြတယ်။နောက်တစ်ဖန်ပြန်လာတဲ့အချိန်ခါကျတော့မေတ္တာကိုကတိုင်းနေကိုအခြေခံပြီးတော့မှဝိပဿနာကုနိုင်တဲ့တော်ကောင်းနေဖြစ်တော့ကတိုင်းကိုအခြေခံပြီးမှမေတ္တာကိုပြန်ပြီးပွားလိုက်တဲ့အတွက်မေတ္တာဘာဝနာကမ္မထံတွေအလွန်ထက်မြက်ဆုရှာတဲ့ကမ္မထံတစ်ခုဖြစ်သွားတယ်နော်ရှင်းရှင်းဘာဝနာသမာဓိတို့ကအာဇီသောမြေယာဥပါနိတ္တပစ္စယတ္တိဖြင့်ကျေစုပြုပေးလိုက်တဲ့အတွက်နောင်နောင်သောဘာဝနာသမာဓိတွေအလွန်စွန့်အင်ကြီးမားနေတဲ့ဘာဝနာသမာဓိတစ်မျိုးဖြစ်ပေါ်လာတယ်အဲ့တော့ဒီအောဒန္တကတိုင်းကိုခုအခြေခံပြီးတော့မေတ္တာပွားပုံလေးပြောကြရအောင်နော်ဒီတော့အောဒန္တကတိုင်းကိုသရဏဇာတမာတိဆိုင်အောင်ပွားများနိုင်ပြီဆိုလို့ရှိရင်ထိုတော်ကောင်းကဘာလုပ်ရမလဲလင်းရောင်ကြီးရဲ့အခွန်ကြီးယူပြီးတော့လိန်တူမိမိချစ်ခင်ကြီးညိုလေးစားနေတဲ့လိန်တူပုဂ္ဂိုလ်တူကိုပထမအာယုံယူရတယ်အမျိုးသမီးဖြစ်ခင်ရဲ့အမျိုးသမီးတူအမျိုးသားဖြစ်ခင်ရဲ့အမျိုးသားတူကိုရွေးချယ်ပါဘုံမမင်းကောင်းတာကတော့ဆရာသမားကဲ့သို့သောပုဂ္ဂိုလ်မျိုးဖြစ်ပါတယ်။အလွန်သိပ်ပြီးချစ်နေတဲ့အမိတို့အဖတို့သားတို့သမီးတို့ညီကောင်မောင်နှမတို့စတဲ့ဒီပုဂ္ဂိုလ်တွေကိုတော့ရှုဆောင်မပွားပါနဲ့နော်။လိန်တူနေတဲ့ပုဂ္ဂိုလ်အချင်းချင်းသာပွားပါလိန်ကွဲနေတဲ့ပုဂ္ဂိုလ်မပွားရဘူးရှုဆောင်။ဒီတော့အမျိုးသမီးယောဂီတွေရှုဆောင်အမျိုးသားယောဂီကိုမေတ္တာမပွားနဲ့။သီးသမပွားကောင်းဘူး။အမျိုးသားယောဂီဒီအမျိုးသမီးတူကိုလည်းသီးသမေတ္တာမပွားကောင်းဘူး။ဘာကြောင့်လဲ။ရာဂဝင်ပြီးနှောက်ယှက်တတ်တဲ့အတွက်မေတ္တာကမ္မထံကလည်းရာဂယံသူနဲ့အလွန်နိကနေတဲ့ကမ္မထံတကုတ်ဖြစ်ခြင်းကြောင့်မပွားပါနဲ့တဲ့။တပိတပအိဋ္ဌိအမျိုးသမီးအလုံးတို့သည်တမေပုရိသအမျိုးသားအလုံးတို့သည်စသည်ဖြင့်ဒီလိုခြုံငုံပြီးပွားတဲ့မေတ္တာကမ္မထံကတော့ပွားကောင်းပါလေနော်။ကဲခုမင်းတံမောရမယ်ဆိုလို့ရှိရင်အမျိုးသားယောဂီပဲဆိုကြပါစို့မိမိတို့ချစ်ခင်လေးစားနေတဲ့ဆရာသမားတူဦးထိုးဆရာသမားရဲ့ပုံကိုဒီလင်းရောင်ကြီးအကူကြီးဖြင့်လှမ်းပြီးထိုးဆိုင်ကြည့်ရလင်းရောင်ကြီးထဲမှာဒီဆရာသမားကိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီဆရာသမားကမိမိမြင်ခဲ့ဘူးတဲ့ပုံထဲကဘယ်ပုံကိုကြိုက်တယ်လဲမိမိအနှစ်ချိန်ဆုံးပုံကိုရွေးချယ်ပါဥပမာသူမတ္တရနေတဲ့ပုံကြိုက်ရင်မတ္တရတဲ့ပုံပြုံးရွှင်နေတဲ့ပုံကြိုက်ရင်ပြုံးရွှင်တဲ့ပုံသို့မဟုတ်မိမိအနိကဆုံးတွေ့ခဲ့တဲ့ပုံလေးတစ်ခုဆန်းအာယုံယူလိုက်ပါယူလိုက်တဲ့အချိန်ကမှဒီဆရာသမားရဲ့ပုံလေးပေါ်လာပြီဆိုကြတော့နော်လက်နေမီနဲ့ထိုးကြည့်တယ်လို့ဒီဆရာသမားရဲ့ရုပ်ပုံကိုလှမ်းပြီးထိုးကြည့်နေတဲ့အဲ့အတွက်လွယ်လွယ်နဲ့ဒီရုပ်ပုံတွေထိုးချင်းကမှပျောက်ခွဲမသွားတော့ဘူး ရှင်ရှင်ဘာဝနာသမားကြီးတို့ရဲ့အာဇီတော်မြာဥပနိတယအထောက်အပံ့ကျေးဇူးကိုဆက်ခံထားရတဲ့နောက်နောက်သောဘာဝနာသမားကြီးစွန့်ရင်သည်တော်လေးအရှင်ကောင်းလာတဲ့တိရနှိုင်းတဲ့သဘောလည်းရှိတယ်။အဲ့ဒီချိန်ကမှဒီဆရာသမားရဲ့ပုံကိုအာယုံယူပြီးတော့အယံတပုရိသောအဝိရောဟောတုအပြပိသောဟောတုအနိကောဟောတုဒုက္ခိအတ္တနာပရိဟရတုဒီလေးချက်မိမိတို့နှိမ့်ချိုက်တဲ့ဒီလေးချက်ကိုတစ်ခေါက်နှစ်ခေါက်ပွားကြည့်ပါပမာလိုကြည့်ရင်လေဤသူတော်ကောင်းဒီပေယံကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေယဉ်ညာမမချမ်းချမ်းသာသာဖြင့်မိမိဤခန္ဓာဝန်ကိုရွတ်ဆောင်နိုင်ပါစေဆိုပြီးတော့သုံးလေးခေါက်လောက်ပွားကြည့်ပွားမိတဲ့အချင်းကအဲ့ဒီထက်ကနေတစ်ခုရွေးချယ်ပါဥပမာစိတ်ဆင်းရဲကင်းပါစေဆိုတဲ့မေတ္တာပွားနည်းကိုမိမိကနှိမ့်ချိုက်တယ်ဆိုကြပါစို့ထိုဆရာသမားရဲ့စိတ်ဆင်းရဲကင်းပြီးပြုံးရွှင်နေတဲ့ပုံလေးမှာဘာဝနာစိတ်ကိုညှောဆွကပ်ပြီးတည်နေအောင်ကြိုးစားပြီးတော့ဤသူတော်ကောင်းသည်စေစီရဲ့ကင်းပါစေစေစီရဲ့ကင်းပါစေဆိုပြီးတော့မေတ္တာပွားကြည့်အဲဒီလိုမေတ္တာကြည်ချပျက်ပြန့်ပြလိုက်တဲ့အချိန်ခါမှာဤသူတော်ကောင်းရဲ့စေစီရဲ့ကင်းပြီးပြောရွှင်နေတဲ့ပုံလေးမှာဘာဝနာစိတ်ညီဩစွာကပ်ပြီးတည်သွားတတ်တယ်တဏှာကြီးနှစ်နာရီလောက်ညီဩစွာကပ်ပြီးတည်နေပြီဆိုရင်မိမိဟရိယဝတ္ထုရှင်းရဘက်ကိုလှမ်းအာယုံယူကြည့်လိုက်တဲ့အချိန်ခါမှာဝေမနောအကြည်တမနောဒွါရကိုအစွမ်းပြုတ်ပြီးတော့ဇိုင်းကားတွေထင်းထင်းရှားရှားဖြစ်နေတာကိုတွေ့နိုင်ပါတယ်ပရမဇန်ဆိုင်ပြီဆိုလို့ရှိရင်ဇိုင်းကငါးပါးထင်ရှားတာတွေ့ပြီပရမဇန်သမာဓိဆိုင်ပြီဆိုရင်ပရမဇန်ကဝတိပေါင်းငါးတာနိုင်နေအောင်လေ့ကျင့်ပြီဒုတိယဇန်ကုဒုတိယဇန်ကုလည်းဝတိပေါင်းငါးတာနိုင်နေအောင်လေ့ကျင့်ပြီတတိယဇန်အထိကုရတယ်သရုတ်တဇန်အထိတော့မဆိုင်နိုင်ဘူးဘာကြောင့်လဲစင်စင်ရဲ့ကင်းစီလိုတဲ့ဒီစိတ်ထားဒီဥပက္ခသဘောမဟုတ်ဘူးဒါကြောင့်သူကသရုတ်တဇန်ကုလို့မရဘူးတတိယဇန်အထိပေါ့အောင်ရှုရတယ်ရှုလိုက်တဲ့အချိန်ကမှဒီတဏှာဇံအထက်ဝတိပေါင်းငါးတာနိုင်နေအောင်လေ့ကျင့်ပြီးပြီဆိုလို့ရှိရင်နောက်တစ်ခုဘာလုပ်ရမလဲအဲဒီမေတ္တာပွားနည်းလေးကိုအစဉ်တိုင်းပြန်ပွားပြရတယ်အဝိရောဟတုဤသူတော်ကောင်းဒီဘိယံကင်းပါစေဆိုပြီးသူဘိယံကင်းရှင်းနေတဲ့ဘုံအပေါ်မှာဘာဝနာစိတ်ကိုညှောဆွကပ်ပြီးတည်နေအောင်ကြိုးစားရတယ်ညှောဆွကပ်ပြီးတည်ပြီဆိုလို့ရှိရင်လည်းအဲဒီမှာပရမဇန်ဒုတိယဇံတတိယဇံဆိုတဲ့ဇံသမာဓိတတိယဇံသမာဓိစိုက်အောင်ပွားရတယ်ဆိုင်မိသလိုရှင်အပြာပိသောဟောတိဣန္ဒြောကောင်းသည်စိတ်ဆင်းရဲခြင်းပါစေစိတ်ဆင်းရဲခြင်းနေတဲ့ပုံမှန်လဲတတ္တရာဇံဆိုင်အောင်တဖန်ပြန်ပြီးထပ်ပေါ်ပါနောက်တစ်ခုအနိကောဟောတုကိုဆင်းရဲခြင်းပါစေဣန္ဒြောကောင်းကိုဆင်းရဲခြင်းနေတဲ့ပုံမှန်လဲဘာဝနာစိတ်ကိုညီဝဆွာကပ်ပြီးတဏှာကျိုးစားပြီးတော့တတ္တရာဇံသမာဓိဆိုင်အောင်ပေါ်ပါဘာလို့အာမင်းမီသလိုရှင်တော့မလုပ်မလဲဒုက္ခိအတ္တနာပရိဟရတုမိမိရဲ့ခန္ဓာကိုယ်ကိုကျဉ်းဉဏ်မှမှကျဉ်းဉဏ်သာသာဖြင့်ရွတ်ဆောင်နိုင်ပါစေဆိုပြီးတော့ဤသူတော်ကောင်းရဲ့ကျဉ်းဉဏ်မှမှကျဉ်းဉဏ်သာသာဖြင့်မိမိခန္ဓာကိုယ်ရွတ်ဆောင်နိုင်တဲ့ပုံကိုအာယုံယူပြီးတော့မေတ္တာရေချမ်းပိတ်ဖြန့်ပေးပါဘာဝနာစိတ်ကသူ့ရဲ့ကျဉ်းဉဏ်မှမှကျဉ်းဉဏ်သာသာဖြင့်သွားလာလှုပ်ရှားနိုင်တဲ့စွမ်းအားရှိတဲ့ခန္ဓာကိုယ်၌ညီဝဆောကပ်ပြီးတည်သွားပြီဆိုရင်ထိုခါမှလည်းတတ္တရဇံသမာဓိဆိုင်အောင်ပွားရတယ်ပွားလိုက်တဲ့အခါကျတော့မေတ္တာပွားနည်းဗဏ္ဏိဖြစ်သွားလေလေးနည်းနော်ဝိညာဉ်ကင်းပါစေတတ္တိယဇန်ဆက်ရမယ်စိတ်ဆင်းရဲကင်းပါစေတတ္တိယဇန်ဆက်ရမယ်ကိုယ်ဆင်းရဲကင်းပါစေတတ္တိယဇန်တို့ဆက်ရမယ်ဉာဏ်ဉာဏ်မှမှချမ်းချမ်းသာသာဖြင့်မိမိဤခန္ဓာအကိုရွဆောင်နိုင်ပါစေပဲဆက်ရမယ်တတ္တိယဇန်တို့ဆက်ရမယ်ပွားလိုက်တော့ဘယ်နှချက်လဲ၄ချက်အဲ့ဒီတော့ကောင်းမှလေးချက်အောင်မြင်ပြီဆိုရင်နောက်ထပ်အလားတူချစ်ခင်လေးစားနေတဲ့ပုဂ္ဂိုလ်တဦးကိုပြောင်းပြီးတော့လေးချက်အချက်တိုင်းအချက်တိုင်းမှတတိယဇာဆက်အောင်ပွားပါအလားတူပဲနောက်တစ်ယောက်နောက်တစ်ယောက်အနည်းဆုံး10ယောက်လောက်ဆက်ပြီးပွားပါပွားလိုက်လို့အောင်မြင်မှုရရှိတဲ့အချိန်ကမှမေတ္တာဇံကိုဝင်စားလို့အောင်မြင်လာပြီဆိုတော့ထိုအချိန်ခါကျတော့မှသိမိချစ်နေတဲ့လိင်တူပုဂ္ဂိုလ်တွေကိုပြောင်းပြီးတော့ပွားပြီးတော့အမျိုးသားကလည်းသိချစ်နေတဲ့ဖခင်တို့သားတို့အကိုတို့စသည်ရွှေမျိုးသားချင်းနေစသည်ဖြင့်ဒီလိုမိတ်ဆွေတွေစသည်ဖြင့်ဒီလိုပုဂ္ဂိုလ်တွေပွားရတယ်။အမျိုးသမီးကလည်းသက်ဆိုင်ရာအမေတို့ညီမတို့စသည်ဖြင့်သားတို့သမီးတို့စသည်ဖြင့်ဒီလိုပုဂ္ဂိုလ်တွေပွားပြရ။အဲဒီအခါမှာရှင်းခင်လေးစားတဲ့ပုဂ္ဂိုလ်နဲ့သိချစ်တဲ့ပုဂ္ဂိုလ်ဒီနှစ်ဦးအပေါ်နဲ့အာယုံယူပြီးတော့မေတ္တာကမ္မထံပွားလိုက်တဲ့အချိန်ခါမှာဒီပုဂ္ဂိုလ်နှစ်ဦးလုံးအပေါ်နဲ့မေတ္တာချင်းညီမျှသွားပြီတသားနဲ့ညီညွတ်သွားပြီဆိုရင်အဲဒီအချိန်ခါမှာပုဂ္ဂိုလ်နှစ်ဦးကမိရပုဂ္ဂိုလ်အရာမှတီးသွားပြီ။အဲ့လိုတသားရင်းညွတ်တဲ့အချိန်ကမှမချင်မမုံအလယ်လက်လိန်တူပုံကိုယ်တွေကိုဆက်လက်ပြီးပွားရတယ်။ ပေါ်လိုက်တဲ့အခါမှာအနည်းဆုံး10ရောက်အယောက်20လောက်တော့ပေါ်ပြီပါအကြိမ်နဲ့အကြိမ်တိုင်းမှာ၄ချက်တစ်ချက်တစ်ချက်မှာပုံကိုယ်တိုင်းပုံကိုယ်တိုင်းမှာ၄ချက်တစ်ချက်တစ်ချက်မှာတတိယဇန်တော့အများရန်ဆက်အောင်ပေါ်ရတယ်အဲဒီတော့အယောက်20ရောက်အယောက်20လောက်ပေါ်ပြီလို့မင်းသာစိတ်ထားတည်းကတော်တော်လေးနူးညံ့ပျော်ပြောင်းလာပြီဆိုလို့ရှိရင်တော့ရန်သူပုဂ္ဂိုလ်ရှိခဲ့မယ်မုန်းတဲ့ပုဂ္ဂိုလ်ရှိခဲ့မယ်ဆိုရင်တော့ထုံမုန်းတဲ့ပုဂ္ဂိုလ်တွေကိုလှမ်းပြီးတော့ပေါ်ပြရတယ်နော်မုန်းတဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်တော့ရှာကြံမိတတ်တယ်မပွားပါနဲ့ဒီလောက်ကဘုန်းကြီးကယောဂီတယောက်မေးကြည့်တယ်မုန်းတဲ့ပုဂ္ဂိုလ်ဘယ်နှယောက်လောက်ပွားလိုက်လဲ20တဲ့များလားကြီးလားလို့ဘုန်းကြီးကမေးကြည့်တယ်ဟုတ်တယ်မဟုတ်လားအဲရှိကျင်လဲရှိမယ်ပေါ့လေ20လောက်ထိတော့နော်အဲဒီမုန်းတဲ့ပုဂ္ဂိုလ်တွေကိုလည်းတယောက်မိတယောက်အောင်မြောင်းတော့ပွားပါမင်းတဲ့ဇံဝင်စားလို့ရပြီဆိုလို့ရှိရင်တော့ဘာလုပ်ရမလဲသီမာတံပေတဲ့အပိုင်းအချကင်းတော့အောင်ပြုံတော့အောင်ကျိုးဆန်းရတယ်။ဤကငါပဲဤကဖြစ်တဲ့သူဤကအလယ်လပုဂ္ဂိုလ်ဤကမုန်းတဲ့ပုဂ္ဂိုလ်ဆိုပြီးဒီလိုပိုင်းချကန့်တာချင်ရှိနေသင့်ရင်မေတ္တာသည်အရှင်အဝါအာမကောင်းသေးဘူး။အဲ့ဒီပုဂ္ဂိုလ်လေးဦးပေါ့အတ္တပိယမိစ္ဆတာဝီရိယပန္နပါဠိလိုနော်အတ္တကမိမိပိယဆိုတာကခုနကသိချင်းထန်တဲ့ချစ်ခင်လေးစားတဲ့နှစ်ဦးကိုပိယခြေခင်အပ်တဲ့ပုဂ္ဂိုလ်မိစ္ဆတကမချင်မမုန်းအလယ်လပုဂ္ဂိုလ်ဝေရီကယန္တုပုဂ္ဂိုလ်၄ဦးတန်းစီထားလိုက်တယ်မိမိကိုမေတ္တာပွားလို့ကတော့ဇံမရပါဘူးဇံမရတော့လေဒီနေရာမှာဘာကြောင့်ပွားနေရတယ်လဲလို့မေ့ရင်တော့သီမာတံပေတအပိုင်းအချံပြိုသွားအောင်အပိုင်းအချံကိုဖြူဖြစ်တဲ့အနေအဖြင့်ပေါ်များခြင်းသာဖြစ်ပါတယ်ဘယ်လိုဖြူဖြစ်တယ်လဲဆိုတော့မိမိပေါ်မှာထားရှိတဲ့မေတ္တာနဲ့ပညာမိစ္ဆတဝေရီဆိုတဲ့ကြံပုဂ္ဂိုလ်သုံးအပေါ်မှာထားရှိတဲ့မေတ္တာဒီမေတ္တာတွေညှိမှသွားအောင်တနည်းအားဖြင့်ပုဂ္ဂိုလ်၄ဦးအလုံးအပေါ်၌ထားရှိတဲ့မေတ္တာချင်းညှိမှသွားအောင်သာပွားရပါအဲဒီတော့မိမိကမေတ္တာမိမိကိုယ်ကအာယုံမှုမေတ္တာပွားလို့ဇံမရရင်အနည်းဆုံး၃လေးကောက်၄ငါးကောက်လောက်တော့ပွားမိရတယ်ငါဒီမေယံကင်းမာစေစေစီယံကင်းမာစေကိုစီယံကင်းမာစေကျန်းကျန်းမမချင်းချင်းတတဖြင့်မိမိခဏောင်းကိုရွှေဆောင်နှိမ်ပါစေလို့ဒီလိုပွားမိရတယ်အဲဒီလိုမိတ္တပွားလိုက်တော့သုံးလေးခေါက်လောက်ပွားပြီးတဲ့အချိန်ခါမှာစိတ်ထားကနှုတ်ညပြောင်းပြောင်းနဲ့အချိန်ချင်းချင်းနဲ့ပုဂ္ဂိုလ်ဒီတဲ့ကတူဦးလောက်လိန်တူပုဂ္ဂိုလ်ကိုပထမပွားကြည့်ပါလေးချက်အချိန်တိုင်းမှာတဏှာဇံဆိုင်အောင်ပွားလိုက်ပွားမိပြီဆိုရင်နောက်တစ်ယောက်အချိန်မမုန်းအလယ်လပုဂ္ဂိုလ်တူကိုရွေးချယ်ပြီးမိတ္တပွားကြည့်လေးချက်အချိန်တိုင်းမှာတဏှာဇံပောက်ပါသည်နော်အောင်မြင်ပြီဆိုလို့ရှိရင်နောက်ထပ်မုန်းတဲ့ပုဂ္ဂိုလ်တယောက်ကိုအာရုံယူပြီးတော့လေးချက်ပွားကြည့်ပါမေတ္တာအချိန်တိုင်းမှာတတိယဇံပုတ်ပါစေတစ်ခေါက်ပြီးသွားပြီနော်အဲဒီတစ်ခေါက်ပြီးပြီဆိုလို့ရှိရင်နောက်ထပ်တစ်ဖန်မိမိကိုတစ်ခါပြန်ပြီး၃လေးခေါက်လောက်ပွားလိုက်ပြီးရင်နောက်ထပ်ချစ်တဲ့ပုဂ္ဂိုလ်တယောက်အဲဒီပုဂ္ဂိုလ်မှာ၄ချက်တစ်ချက်တစ်ချက်မှာတတိယဇံပွားအောင်ပွားပြီးရင်နောက်ထပ်အလယ်အလတ်ပုဂ္ဂိုလ်တယောက်အဲဒီပုဂ္ဂိုလ်မှာလည်း၄ချက်တစ်ချက်တစ်ချက်တတိယဇံပွားအောင်ပွားပြီးရင်နောက်ထပ်မုန်းတဲ့ပုဂ္ဂိုလ်တယောက်နောက်ပုဂ္ဂိုလ်တယောက်ပဲနော်အဲ့ဒီပုဂ္ဂိုလ်မှလည်း၄ချက်တစ်ချက်တစ်ချက်တဏှာဇံပေါအောင်ပေါပြီးရင်ဒါနှစ်ခေါက်ရှိပြီ။အဲ့ဒီပုံစံစနစ်အားဖြင့်မိမိရဲ့ချစ်တဲ့ပုဂ္ဂိုလ်ရဲ့အလဲလပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်နောက်ထပ်မိမိချစ်တဲ့ပုဂ္ဂိုလ်အလဲလပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်အဲ့ဒီလိုကြီးဖန်များစွာထပ်ခါတက်ကပေါ်ရတယ်။ပေါ်လိုက်တော့ချစ်တဲ့ပုဂ္ဂိုလ်အလဲလပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်ဒီသုံးကိုပေါ်နေပေါ်နေမှာတော့၄ချက်တစ်ချက်တစ်ချက်မှာတဏှာဇံဆိုင်အောင်အများရန်ပေါ်ရပါတယ်။အဲ့ဒီလိုပေါ်ပါများလာပြီဆိုလို့ရှိရင်ဘာဖြစ်လာမလဲ။အန္တပိယမိစ္ဆတဝေရီခေါ်တဲ့မိမိရဲ့ချစ်တဲ့ပုဂ္ဂိုလ်ရဲ့အလယ်လပုဂ္ဂိုလ်ရဲ့မုန်းတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်လည်းအပေါ်၌မေတ္တာစိတ်ထားခြင်းညီမြသွားပြီတူအပေါ်ဘယ်ပုဂ္ဂိုလ်အပေါ်မှဖူပြီးချစ်တယ်မုန်းတယ်ဆိုတာမရှိတော့ဘူးညီမြနေပြီဆိုလို့ရှိရင်တော့ဒါတိမာတံမေရအပိုင်းချပြိုသွားပြီပုဂ္ဂိုလ်လည်းတန်းစီထားတယ်အဲ့ဒီပုဂ္ဂိုလ်လည်းကတန်းထိုက်တဲ့ပုဂ္ဂိုလ်တူကိုရွေးချယ်ပြီးလက်ညှိုးထိုးပြပါလို့တဖက်ကအာနာရှိတဲ့ပုဂ္ဂိုလ်တွေကခိုင်းစီလာပြီးဆိုကြလို့နော်ဘယ်ပုဂ္ဂိုလ်ကိုခေါ်တော့ပါလို့ပြောရင်ဒါမေတ္တာမညီသေးဘူးမိမိကိုယ်ကိုခေါ်တော့ပါဆိုရင်ဒါမေတ္တာမညီသေးဘူးနော်ဘယ်ပုဂ္ဂိုလ်ကိုခေါ်တော့ပါလို့မပြောရတော့ဘူးမေတ္တာချင်းကညီမျှနေပြီဆိုရင်တော့အဲ့ဒါသီမတံမီတ္တပြိုးပြီအဲ့ဒီလိုသီမတံမီတ္တပြိုးသွားတဲ့အချိန်ခါအပိုင်းခြားကိုဖြိုဖြစ်နိုင်တဲ့အချိန်ခါကြတော့မှအနောဏိသောဖရဏမေတ္တာအောဏိသောဖရဏမေတ္တာနိဒာ